Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်တာရှင်များရှင်။ American ပြည်ထောင်စုမြို့တော် Washington DC ကနေ VOA American အသံရ2020ခုနှစ်စက်တင်ဘာလ18ရက်တောက်ကြနေ့ညပိုင်းအစီအစဉ်ကိုမြန်မာစံတော်ချိန်ည9:30နာရီအထိလိုင်းဒိုမီတာ1925 30နဲ့လိုင်းလာမီတာ190ရောကနေထုတ်လွှင့်ပေးနေပါပြီရှင်။ကျမနင်္ဂလာပါဒီညအတွက်ထိတ်တန့်ရသတင်းတွေကိုတင်ပြသွားမှာပါသမ္မတဒိုနယ်ထရမ့်နဲ့ဒီမိုကရက်သမ္မတလောင်းဂျိုးဘိုင်ဒန်တို့ဟာတူဘော်တူအမေရိကန်သမ္မတရာထူးနဲ့မထိုက်တန်တို့အဖြစ်ကြာရာပတိနေ့ကအပြန်အလှန်ဝေဖန်ပြောဆိုခဲ့ကြပါတယ်အသက်84နှစ်အရွယ်သမ္မတထရမ့်ကအသက်88နှစ်အရွယ်မစ္စတာဘိုင်ဒန်ကိုထင်းတလုံးနဲ့စိတ်ကြီးဝင်းနေသူခြေကုံလက်ပန်းချပြီးတော့အင်အားယုတ်ယော့နေသူဆိုပြီးတော့တိုက်ခိုက်ပြောဆိုခဲ့ပါတယ်ရွေးကောက်ပွဲကျင်းပဖို့45ရက်သာလိုတဲ့အချိန်ဝင်းကွန်ဆင်ပြည်နယ်ကမဲဆွဲစည်းရုံးပွဲမှာသမ္မတထရမ့်ကပြိုင်ဖက်မစ္စတာဘိုင်ဒန်ကိုတိုက်ခိုက်ပြောဆိုခဲ့တာပါပင်ဆယ်ဗေးနီးယားပြည်နယ်မှာမဲဆွဲစည်းရုံးခဲ့တဲ့မစ္စတာဘိုင်ဒန်ကလည်းသမ္မတထရမ့်မှာစင်ချင်းတုံတရားလုံးဝမရှိဘဲကာယောဂါကိုကင်တွယ်နေတယ်လို့သူ့အဆိုအရကျန်းမာရေးပညာရှင်တွေရဲ့အကြံပြုတိုက်တွန်းချက်ကိုမလိုက်နာဖို့လူတွေကိုအားပေးတိုက်တွန်းနေတယ်ဆိုပြီးတော့ဝေဖန်ပါတယ်အမေရိကန်ပြည်သူတွေကိုအယုဒဆုံးပြောဆိုဆက်ဆံမှုမရှိတဲ့သမ္မတထရမ့်ရာထူးကစင်မေးတယ်လို့လည်းမစ္စတာဘိုင်ဒန်ကပြောဆိုခဲ့ပါတယ်ကိုရိုနာဗိုင်းရပ်စ်ပိုးဘလောက်ဆိုရဲဆိုတာသမ္မတထရမ့်ဒီပေမဲ့ဘာမှမလုပ်ခဲ့တာကိုဂျိုးဘိုင်ဒန်ကထောက်ပြပြောဆိုခဲ့တာပါလူတွေကမောင်းဝင်လာပြီးနားထောင်မေးမြန်းလို့ရတဲ့ CNN ကကမကရာပြုချင်ပါတဲ့ပင်ဆယ်ဗေးနီးယားပြည်နယ်မိုးစစ်မြို့အာကစားရုံကာယာနာကွင်ကြီးတက်ကဆွေးနွေးပွဲမှာမစ္စတာဘိုင်ဒန်ကအဲဒီလိုပြောဆိုခဲ့တာပါသမ္မတထရမ့်ကလည်းဝင်းကွန်ဆင်ပြည်နယ်မိုးစနီမြို့မှာ Air Force 1သမ္မတလေယာဉ်ကြီးကိုနောက်ခံထားပြီးတော့လူထုတွေ့ဆုံပွဲလုပ်ခဲ့တာပါဒီပင်းရဟာနိုမှာ၃ရက်သမရရွေးကောက်ပွဲအနေရရင်အကျိတ်နဲ့ရှင်းမရမယ့်အနေအရလည်းဖြစ်ပါတယ်။အမေရိကန်သမရရွေးကောက်ပွဲရလဒ်တွေပြောင်းလဲသွားအောင်ရုရှားနိုင်ငံကဆက်ပြီးကြိုးပမ်းနေတယ်လို့အမေရိကန်ပြည်ထောင်စုစုံစမ်းစစ်ဆေးရေးဘီရိုအကြီးအကဲခရစ္စတိုဘာရေးကအမေရိကန်လွှတ်တော်အမတ်တွေကိုကြာရပြီးနေ့ကတတိပေးလိုက်ပါတယ်။ဒီမိုကရက်သမရကိုယ်စားလှယ်လောင်းဂျိုးဘိုင်ဒန်ရဲ့မဲဆွယ်စည်းရုံးပွဲတွေကိုတိုက်ခိုက်ဖို့ရုရှားကဆက်လက်လုပ်ကိုက်နေတယ်ဆိုပြီးတော့ FBI အကြီးအကဲကတတိပေးပြောဆိုခဲ့တာပါ။မဲဆန္ဒရှင်တွေစိတ်ပြောင်းသွားအောင်ရည်ရွယ်တဲ့ရုရှားရဲ့တက်ကြွလာတဲ့လှုပ်ရှားမှုတွေကိုလူမှုကွန်ရက်တွေမှာတွေ့ရသလိုရုရှားအစိုးရပိုင်းသတင်းဌာနတွေနဲ့အခြားအင်တာနက်ဆက်မျက်နှာအတော်များများမှာတွေ့ရတယ်လို့လည်းမစ္စတာရေးကပြည်တွင်းလုံခြုံရေးလွှတ်တော်ကွန်ပတီရှင်မှာလာရောက်ထွက်ဆိုခဲ့တာပါရုရှားအပေါ်ဆန့်ကျင်မှုတွေတိုးလာအောင်လုပ်နေတယ်လို့ရုရှားတို့မြင်နေတဲ့သူ့သမ္မတဟောင်းဂျိုးဘိုင်ဒန်ရဲ့ဂုဏ်သိက္ခာညွှန်တော်အောင်လုပ်ဖို့ရုရှားတို့ရည်ရွယ်လုပ်ကိုင်နေတာဖြစ်တယ်လို့လည်းပြောပါတယ်အမေရိကန်သမ္မတရွေးကောက်ပွဲမဲဆွယ်စည်းရုံးမှုနောက်ဆုံးအဆင့်ကိုရောက်လာချိန်မှာ FBI အကြီးအကဲရဲ့ဒီပြောဆိုချက်ပထမဆုံးထွက်ပေါ်လာတာပါ Mr. Ray ရဲ့တင်ပြချက်ဟာအောက်ဂုလာစာမိုင်းကအမေရိကန်အမျိုးသားတံပြန်ထောက်လာရင်းနဲ့လုံခြုံရေးဌာန NCS ညွှန်ကြားရေးမှူး William Ivanina ရဲ့ပြောဆိုချက်နဲ့လည်းကန့်ညီနေပါတယ်အသက်အန္တရာယ်ထိခိုက်နေရတဲ့စီးရေပဋိပက္ခတွေဥရုယာတီပြောင်းလဲမှုနဲ့ COVID-19 ကရောဂါကြောင့်တန်းနဲ့ချီတဲ့လူတွေငှက်မုတ်ခေါမမှုနဲ့ကြုံရမဲ့အခြေဆိုင်နေပြီလို့ကမ္ဘာစားနပ်ရိက္ခာအဖွဲ့ WFP အကြီးအကဲကကြာတာပြည်နေမှာတတိပေးလိုက်ပါတယ်။အဲဒီလိုလူတွေအသက်ရှင်သန်နိုင်ရေးအလူငွေထည့်ဝင်ကြဖို့အလူရှင်နိုင်ငံတွေတန်းကြွယ်တထေးကြီးတွေကိုလည်း WFP အကြီးအကဲ David Bisley ကတိုက်တွန်းခဲ့ပါတယ်။ငှက်မုတ်ခေါမမှုကပ်ဘေးကြီးနဲ့ရင်ဆိုင်ရနိုင်ခြေရှိတဲ့အကြောင်းလွန်ခဲ့တဲ့9လကသူတတိပေးခဲ့တယ်လို့အဲဒီလောက်ထိအခြေအနေမဆိုးပေမဲ့လည်းအကူအညီလိုအပ်နေသူတွေအများပြားကြံနေသေးတယ်လို့လည်းကုလသမဂ္ဂလုံခြုံရေးကောင်စီကို Mr. Bisley ကပြင်ပြခဲ့တာပါ။WFP နဲ့မိတ်ဖက်အဖွဲ့တွေရဲ့အားထုတ်မှုနဲ့ဒီနှစ်အတွက်လူပေါင်း38တန်းလောက်ထိကူညီပေးခဲ့ပေမဲ့ကမ္ဘာတစ်ဝန်းကလူရေတန်ပေါင်း290လောက်ငတ်မုတ်ခေါမမှုနဲ့ရင်ဆိုင်ရတော့မဲ့အခြေဆိုင်နေပြီလို့လည်းသတိပေးခဲ့တာပါ WFP ကထောက်ပံ့ထားတဲ့စာနာရိတ်ခါတွေနဲ့အသက်ဆက်နေရတဲ့လူပေါင်းတန်း30လောက်ရှိပြီးတော့အကူအညီမရရင်အသက်ဆုံးရှုံးလိမ့်မယ်လို့လည်းပြောပါတယ်ငါမို့ခေါင်းမမှုနဲ့ရင်ဆိုင်ရနိုင်ခြင်းရှိတဲ့နိုင်ငံပေါင်း3000လောက်ရှိပြီးတော့စီးရီပဋိပက္ခတွေပေါပေါနေတဲ့နိုင်ငံတွေမှာအခြေအနေဆိုးနေပြီလို့လည်း WFP အကြီးအကဲကသတိပေးခဲ့တာပါလူသားချင်းစာနာမှုအကြက်တဲ့အဆိုးဆုံးရင်ဆိုင်နေရတဲ့ရေမြေနိုင်ငံအပါအဝင်စီးရဲမတီမငြိမ်ဖြစ်နေတဲ့ကွန်ဂိုနိုင်ဂျီးရီးယားနဲ့တောင်ဆူဒန်လိုနိုင်ငံတွေမှာလူပေါင်းတန်းနဲ့ချီစာနာရိတ်ခါရှာပါမှုနဲ့ရင်ဆိုင်နေရတယ်လို့လည်းမစ္စတာဘက်စလီကကုလလုံခြုံရေးကောင်စီကိုတင်ပြခဲ့ပါတယ်။တရုတ်ပြည်သူလွတ်မြောက်ရေးတပ်မတော် PLA ကတောက်ကြနေကစပြီးတော့တိုင်ဝမ်ရေလက်ကြမှာတကယ်တိုက်ပွဲဝင်တယ်လို့မျိုးစီးရဲလေ့ကျင့်နေပါတယ်
။中国人民解放军东部战区在台海附近组织实战化演练。
台湾人来家嘛，来是不报内的，去年呀，那个到龙江云南南面办的地震抗灭一段路啊路，是历经下来吧？啊，不然面的苦皮的台湾国，只有那个的快查路没压不路，那个查一查那标工人都连高规格标完嘞。台湾人家只有那个也比人也皮的多，皮把家文说拍路没压不路来，这点啥心里不嘛标数开完嘞。အမေရိကန်ပြည်ထောင်စုနဲ့တိုင်ဝမ်ကြားမကြာခဏအပြန်အလှန်ဆက်သွယ်ဆောင်ရွက်မှုတွေကိုစန့်ကျင်ကပ်ကွက်တဲ့လှုပ်ရှားမှုတွေ PLA တပ်ဖွဲ့အနေနဲ့ရှေ့ဆက်လုပ်ကင်မှုရှိသလားဆိုတဲ့သတင်းထောက် ောက်တူရဲ့အမေပွန်းအပေါ်ကောက်ကွင်းကအဲ့ဒီလိုအတုံးပြန်ဖြေကြခဲ့တာပါအမေရိကန်ကတရုတ်ကိုမထီမဲ့မြင်ပြပြီးတော့တိုင်ဝမ်ကိုဆက်ဆံနာမဖြစ်ဖြစ်တိုင်ဝမ်ကလည်းတွေ့ရသည့်မှုကိုထင်းထင်းရှားရှားပြသခြင်းလိုပဲဖြစ်ဖြစ်ဒီလိုလှုပ်ရှားနေတာဟာရှေ့ဆက်လို့မရတဲ့စိတ်ကိုရင်လန်းဆောင်တကူတာဖြစ်တယ်လို့လည်းပြောပါတယ်မီးနဲ့ကစားသူတွေမီးလောင်ခံရတဲ့လို့လည်းပြောခွင့်ရသူကသတင်းစာရှင်းလင်းပွဲမှာပြောဆိုသွားတာပါအမေရိကန်စီးပွားရေးရအငြိမ်းတမ်းဝန်ကြီးကိတ်ခရက်စ်တိုင်ဝမ်ကိုလက်ရှိအလဲပတ်ရောက်နေတယ်လို့ပြီးခဲ့တဲ့လကလည်းနှစ်ပေါင်း၄၀အတွင်းအမေရိကန်ဘက်ကအစီအမံဆောင်အစိုးရအတောင်ဝင်ရှိသူအဖြစ်ဂျမားရေးဝန်ကြီးအလက်စ်အေဇာတိုင်ဝမ်ကိုလာရောက်ခဲ့တာဖြစ်ပါတယ်
တဲ့တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ31 kHz 9833ညလိုင်းဒိုမီတာ32 kHz 9383ညလိုင်းဒိုမီတာ51 kHz 9885တို့အပြင်စနေတနင်္ဂနွေမှာလိုင်းလိုက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ပြည်ကနေတောက်ကြနေညပိုင်းသတင်းတွေကိုဆက်ပြီးတော့ကြီးညာပြီးတော့มาဖြစ်ပါတယ်ကျွန်တော်ရန်နိုင်ပါမြန်မာနိုင်ငံမှာ COVID-19 ရောဂါကြောင့်နောက်ထပ်9ဦးထပ်မံသေဆုံးတာကြောင့်သေဆုံးသူဦးရေဟာအခုဆိုရင်68ယောက်ရှိသွားပြီဖြစ်တယ်လို့ဂျမိုင်းနဲ့အောက်သားဝန်ကြီးဌာနကဒီနေ့စက်တင်ဘာ18ရက်ညနေ4နာရီမှာသတင်းထုတ်ပြန်လိုက်ပါတယ်ဒီနေ့သေဆုံးသူ9ယောက်မှာအမျိုးသား5ယောက်နဲ့အမျိုးသမီး2ယောက်ဖြစ်ပြီးတော့အသက်44နှစ်ကနေ85နှစ်ကြားတွေဖြစ်ပါတယ်သေဆုံးသူတွေထဲမှာရန်ကုန်ပြည်သူ့ဆေးရုံကြီးမှာတက်ရောက်ကူးစက်နေသူ9ယောက်ပါဝင်ပြီးကျန်တဲ့2ယောက်ကတော့ရန်ကုန်အရှေ့ပိုင်းဆေးရုံကြီးနဲ့မြောက်ကလပ်အထွေထွေယောဂကုနဲ့တင်ကြားရေးဆေးရုံတွေကတက်ရောက်စီဖြစ်တယ်လို့ဂျမိုင်းဝန်ကြီးဌာနကထုတ်ပြန်ထားပါတယ်။ဒါပြင်မနေ့ကတခွဲတီပြူလူနာ404ယောက်ရဲ့ဆေးရုံကိုဒီနေ့ထုတ်ပြန်ခဲ့တာမှာတော့ရန်ကုန်တိုင်းက289ယောက်၊ရခိုင်ပြည်နယ်က33ယောက်၊အေရဝတီတိုင်းက32ယောက်၊မွန်ပြည်နယ်က19ယောက်၊မန္တလေးတိုင်းနဲ့ပဲခူးတိုင်းက12ယောက်စီနဲ့နေပြည်တော်က9ယောက်၊စကိုင်းတိုင်းနဲ့ရှမ်းပြည်နယ်တောင်ပိုင်းက1ယောက်စီဖြစ်ပါတယ်။တချိန်တည်းမှာပဲတရုတ်မြန်မာနယ်စပ်တရုတ်ဖက်ချမ်းကရွှေလီမြို့မှာပြီးခဲ့တဲ့စက်တင်ဘာ13ရက်နေ့ကမြန်မာနိုင်ငံကလာတဲ့တရားမဝင်အလုပ်သမား2ယောက်မှာဗိုင်းရပ်စ်တွေ့ရှိခဲ့တာကြောင့်အိမ်မှာနေထိုင်နေကြတဲ့မြို့ကန်တွေနဲ့နိုင်ငံသားတွေအားလုံးကိုမနေ့ကစပြီးတော့ဗိုင်းရပ်စ်ရှိမရှိစစ်ဆေးမှုတွေကို2ရက်ကြာလှုပ်ဆောင်ခဲ့တာမှာအခုချိန်တွေတော့နောက်ထပ်ကူးစက်သူတယောက်မှမတွေ့ဘူးလို့ဆိုပါရခင်ဗျာအမေရိကန်ပြည်သူ49ရာခိုင်နှုန်းကတကယ်လို့အခုချိန်မှာကိုရိုနာဗိုင်းရပ်စ်ကာကွယ်ဆေးရမယ်ဆိုရင်သူတို့အနေနဲ့တေချာပေါက်မထိုးဘူးဒါမှမဟုတ်မထိုးပြဖို့များတယ်လို့ပြောပြီးကျန်တဲ့51ရာခိုင်နှုန်းကတော့ထိုးမယ်လို့ပြည်သူ့ဒေသနာဌာနကအခုလောက်ကောက်ယူခဲ့တဲ့စစ်တမ်းမှာဖော်ပြထားပါတယ်49ရာခိုင်နှုန်းကသူတို့အနေနဲ့ကာကွယ်ဆေးရဲ့ဘေးထွက်ဆိုးကျိုးတွေကိုစိုးရိမ်တာကြောင့်မထိုးဖို့ပို့ပြီးတော့ဆန္ဒရှိနေကြတာပါCOVID-19 ကာကွယ်ဆေးကိုဘေးဥပအန္တရာယ်ခင်းခင်းနဲ့အသုံးပြုနိုင်ဖို့ကိစ္စနဲ့ပတ်သက်ပြီးအများပြည်သူရဲ့ယုံကြည်မှုကအခုချိန်မှာကျဆင်းနေပါတယ်။ပြီးခဲ့တဲ့မေလကပြည်ဦးရဲ့စစ်တမ်းမှာတော့တကယ်လို့ကာကွယ်ဆေးထွက်လာခဲ့ရဲ့ American 82ရာခိုင်နှုန်းကသူတို့အနေနဲ့ထိုးမယ်ဆိုပြီးတော့ပြောထားတာပါ။ဒါပေမဲ့ဒီလမှာတော့27ရာခိုင်နှုန်းကပဲကာကွယ်ဆေးကိုကျင်းသေးထိုးမယ်လို့ပြောပါတယ်။ American မှာထုတ်တဲ့ကာကွယ်ဆေးတွေရဲ့ဘေးကင်းလုံခြုံမှုနဲ့ထိရောက်မှုတွေကိုအကုန်လုံးနားမလည်ခင်မှာအဲ့ဒီဆေးတွေကိုအတီးပြူလာနိုင်တယ်လို့အမေရိကန်89ရာခိုင်နှုန်းကယုံကြည်နေပြီး88ရာခိုင်နှုန်းကတော့ကာကွယ်ဆေးရဲ့ဘေးကင်းလုံခြုံမှုနဲ့ထိရောက်မှုတွေကိုမလုံနိုင်ခင်မှာအမြန်အတီးပြူလာမှာကိုစိုးရိမ်နေကြပါတယ်။ဂျွန်ဆော့ကင်တက်ကတို့ကဒီနေ့အစောပိုင်းကထုတ်ပြန်တဲ့သတင်းတွေအရတော့ကမ္ဘာတစ်ဝှမ်းမှာ COVID-19 ရောဂါကူးစက်ခံရသူတန်း30ကျော်နဲ့သေဆုံးသူ9သိန်းခွဲနီးပါးရှိသွားပြီဖြစ်တယ်လို့ပြောပါတယ်။ဒီထဲမှာအမေရိကန်ကကူးစက်သူ 6.6 သန်း၊အိန္ဒိယက 5.1 သန်း၊ဘရာဇီးလ်က 4.4 သန်းနဲ့အများဆုံးနိုင်ငံတွေအဖြစ်ရပ်တည်နေကြပါတယ်။တစ်ချိန်တည်းမှာပဲဥရောပတဝက်မှာလည်းဗိုင်းရပ်စ်ကူးစက်မှုတွေဟာဆိုးရိမ်စရာကောင်းတဲ့နှုန်းနဲ့ပြန်ပြီးတော့ဖြစ်လာနေပြီးဒါဟာဥရောပအစိုးရတွေအတွက်အချက်ပေးခေါင်းလောင်းသံဖြစ်တယ်လို့ကမ္ဘာ့ကျန်းမာရေးဖွဲ့ချုပ် WHO ကသတိပေးလိုက်ပါတယ်ခင်ဗျာ။အိန္ဒိယနိုင်ငံမှာလွန်ခဲ့တဲ့24နာရီအတွင်းကိုရိုနာဗိုင်းရပ်စ်ကူးစက်သူအရေအတွက်ဟာ 96,000 ကျော်ရှိတာကြောင့်ကူးစက်သူအရေအတွက်ဟာ 5.2 သန်းကျော်သွားပြီဖြစ်တယ်လို့အိန္ဒိယကျန်းမာရေးဝန်ကြီးဌာနကပြောပါရယ်ဒါပြင်သေဆုံးသူနောက်ထပ် 1,184 ယောက်ရှိတာကြောင့်သေဆုံးသူဦးရေဟာလည်း 14,382 ယောက်ရှိသွားပြီဖြစ်ပါတယ်ဒါပေမဲ့အမှန်တကယ်သေဆုံးသူအရေအတွက်ကတော့ဒီထက်ပိုများနိုင်တယ်လို့ကြွမ်းကျင်သူတွေကခန့်မှန်းနေပါတယ်ဝန်ကြီးချုပ်နရင်ဒရာမိုဒီကတော့ပြည်သူတွေအနေနဲ့နှာခေါင်းစည်းတက်ကြဖို့တယောက်နဲ့တယောက်ခက်ခွာခွာနေဖို့မနေ့ကကြားရတဲ့သူ့ရဲ့မွေးနေ့မှာထပ်ပြီးတော့တောင်းဆိုလိုက်ပါတယ်အိန္ဒိယနိုင်ငံမှာဗိုင်းရပ်စ်ကနေပြန်ကောင်းလာတဲ့သူ88ရာခိုင်နှုန်းကျော်ရှိပြီးတော့အခုလောလောဆယ်မှာကူးစက်ခံထားတဲ့သူကတသန်းပဲရှိတယ်လို့အိန္ဒိယကျန်းမာရေးဝန်ကြီးဌာနကပြောပါတယ်။အခုလောလောဆယ်ဖြစ်နေတဲ့သူတွေထဲက60ရာခိုင်နှုန်းကတော့မဟာရာရှထရာ၊ကာနာတာနာ၊အန္ဒရာပရာဒက်ရှ၊တမီနာဒူးနဲ့ဥတ္တရပရာဒက်ရှ်ပြည်နယ်၅ခုမှာဖြစ်ပါတယ်။မွန်ဘိုင်းမြို့မှာတော့လာမယ့်စက်တင်ဘာလကုန်ထိလူ၄ဦးထက်ပိုမစုရဘူးဆိုပြီးတော့အာဏာပိုင်တွေကအမိန့်ထုတ်ထားပါတယ်။ ။အင်ဒိုနီးရှားနိုင်ငံမှာတော့ဒီနေ့မှာဗိုင်းရပること့စ်နောက်ထပ်ကူးစက်သူ3,892ယောက်ရှိလာကြောင်းစုစုပေါင်းကူးစက်သူ23,600ကျော်သွားပြီဖြစ်ပါတယ်။ဒါပြင်သေဆုံးသူလည်း114ယောက်ထပ်တိုးလာတာကြောင့်သေဆုံးသူစုစုပေါင်း9,336ယောက်ရှိလာကြောင်းရှေ့တောင်အာရှဒေသတွေမှာတော့အင်ဒိုနီးရှားနိုင်ငံဟာဗိုင်းရပること့စ်ကြောင့်သေဆုံးမှုအများဆုံးနိုင်ငံဖြစ်ပါတယ်။တောင်ကိုရီးယားနိုင်ငံမှာတော့ဒီနေ့မှာကူးစက်သူ126ယောက်ရှိတဲ့အတွက်ဒါဟာနေ့စဉ်ကူးစက်မှုတုံးတရာကျော်ရှိတာဟာ16ရက်ဇက်တိုက်ရှိသွားပြီလည်းဖြစ်ပါတယ်။နယူးဇီလန်နိုင်ငံဘက်မှာတော့ဒီနေ့မှာကူးစက်သူမရှိတဲ့အတွက်ဒါဟာ5ဘတ်အတွင်းပထမဆုံးအကြိမ်နေ့စဉ်ကူးစက်မှုမရှိတာဖြစ်ပါတယ်ခင်ဗျာ။မြန်မာနိုင်ငံမှာလာမယ့်နှုန်းမှာ10ရက်နေ့မှာကျင်းပမယ့်2020အထူးရွေးကောက်ပွဲကိုလေးလာစောင့်ကြည့်သွားမယ်လို့ American ခြေစိုက် Carter Center ကပြောလိုက်ပါတယ်။ဒီနေ့ September 18ရက်နေ့စွဲနဲ့ထုတ်ပြန်ချက်အရ2020ရွေးကောက်ပွဲကိုလေးလာစောင့်ကြည့်ဖို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ရဲ့တရားဝင်အသိအမှတ်ပြုလာကိုရရှိပြီးတဲ့နောက်2020အထွေထွေရွေးကောက်ပွဲကိုလေးလာဖို့နိုင်ငံတကာရွေးကောက်ပွဲလေးလာရေးမစ်ရှင်ကိုစတင်လိုက်ပြီလို့ Carter Center ကပြောပါရယ်ဒီရွေးကောက်ပွဲလေးလာရေးမစ်ရှင်ကို Sean Dunn ဦးဆောင်တဲ့နိုင်ငံတကာကျောင်းကျင်ပညာရှင်6ဦးပါဝင်တဲ့ပင်မအဖွဲ့နဲ့ပြည်တွင်းကရွေးကောက်ပွဲလေးလာစောင့်ကြည့်သူ24ဦးပါဝင်တယ်ဆိုပြီးတော့ပြောပါရယ်လောလောဆယ်မှာတော့ကမ္ဘာတော်မှာဖြစ်နေတဲ့ COVID-19 ကပ်ရောဂါကြောင့်နိုင်ငံတကာပညာရှင်6ဦးဟာအဝေးကနေပဲရွေးကောက်ပွဲလေးလာရေးမစ်ရှင်တွေကိုကြီးကြပ်သွားမှာဖြစ်တယ်လို့လည်းဆိုရတယ်။ကာတာဆန်နာရဲ့ရွေးကောက်ပွဲလေးလာရေးမစ်ရှင်တွေနဲ့လာမယ့်2020ရွေးကောက်ပွဲအတွက်ကြိုတင်ပြင်ဆင်မှုတွေ၊စီမံခန့်ခွဲမှုတွေ၊မဲဆွယ်စည်းဝေးလုပ်ငန်းစဉ်တွေ၊နိုင်ငံရေးပွင့်လင်းမှု၊အမျိုးသမီးနဲ့တိုင်းရင်းသားပါဝင်မှု၊ဆိုရှယ်မီဒီယာ၊ရွေးကောက်ပွဲပေါ် COVID-19 ကပ်ရောဂါသက်ရောက်မှုစတဲ့အရေးကြီးတဲ့အချက်တွေကိုလေးလာအကဲဖြတ်သွားမှာဖြစ်တယ်လို့ပြောပါရယ်။ဒါပြန်ခီးသွားလာဖို့နဲ့လုံခြုံရေးအခြေအနေပြင်ရွေးကောက်ပွဲမဲပေးတာ၊မဲရီတွက်တာ၊မဲရလက်တွေကိုအကဲဖြတ်ဖို့ရေလိုရွေးကောက်ပွဲလေးလာသူတွေကိုထပ်ပြီးတော့တာဝန်ပေးမယ်လို့လည်းပြောပါရယ်။ကာတာဆန်နာဟာပြီးခဲ့တဲ့2015ရွေးကောက်ပွဲတုန်းကလည်းမြန်မာနိုင်ငံမှာရွေးကောက်ပွဲလေးလာစောင့်ကြည့်မှုတွေကိုလုပ်ခဲ့ပါတယ်ခင်ဗျာ။ယူရီကနေတောက်ကြနေညာပိုင်းမြန်မာဘာသာစီစဉ်တွေကိုည7:00နာရီထိဆက်ပြီးတော့အတန်လွှင့်ပေးနေပါဗျ။အခုကဆက်ပြီးတော့သတင်းဆောင်မတွေကိုဇက်တိုက်တင်ဆက်ပြီးတော့မှာဖြစ်ပါတယ်ခင်ဗျာ
။မြန်မာနိုင်ငံမှာကိုဗစ်ကူးစက်မှုတွေနဲ့သေဆုံးသူတွေတိုးလာနေတာကြောင့်တွာလာနေထိုင်မှုတွေကိုအထူးဂရုစိုက်သတိထားကြဖို့ကျန်းမာရေးပညာရှင်တွေထပ်မံသတိပေးနေကြတဲ့အကြောင်းပြောပြပါမယ်။ကျွန်မကတော့စုစုပါ။ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနရဲ့ဒီနေ့မွန်းလွဲပိုင်းထိထုတ်ပြန်ချက်တွေအရနောက်ထပ်သေဆုံးသူ9ဦးအပါအဝင်စုစုပေါင်း68ဦးနဲ့ရောဂါကူးစက်ခံရသူ4,200ကျော်ရှိနေပါတယ်။ဒါဟာဆိုရင်တစ်လလောက်အချိန်အတွင်းသေဆုံးသူ60ကျော်နဲ့ကူးစက်မှု4,000လောက်တိုးလာတာပါ။ဒီလိုကူးစက်မှုတွေနဲ့သေဆုံးမှုတွေတိတိတတ်တတ်တိုးလာနေတာကြောင့်ရောဂါကူးစက်မှုကာကွယ်ရေးလမ်းညွှန်ချက်တွေကိုတိတိကျကျလိုက်နာကြဖို့ပိုအရေးကြီးလာနေပြီလို့ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနပြောခွင့်ရဒေါက်တာတန်းနိုင်စိုးက VOA ကိုပြောပါတယ်။
ကျွန်တော်တို့တွေကအလို့ကင်ကြောင်ပဲဖြစ်စီဟိုစကားပြောတဲ့အခါပဲဖြစ်စီပေါ့နော်သူက new normal ဆိုတာတကယ်ကြတော့မလွယ်ဘူးလေဦး normal ဆိုတာငငယ်လေးကတစ်တလုံးလောက်လာတာအခုမှ new normal လောက်လာဆိုတော့ဝေးရောလိုပဲဖြစ်စီပေါ့နော်စိတ်လောကြည့်လိုပဲဖြစ်စီအတူနဲ့အတူနီးနီးကက်ကက်ဖြစ်သွားတဲ့အပိုင်းတွေအများကြီးရှိရပေါ့နော်အဲအဲ့လိုဖြစ်ခဲ့ရင်လည်းဒါအတယောက်နဲ့တယောက်အချင်းချင်းကြည့်ပေးဖို့လိုတယ်ပေါ့နော်အင်းအားတယောက်ပြင်ထွက်တော့မယ်ဆိုရင်လည်းအဲမက်ဆေးတော့တတ်သွားပါလက်တန့်စေးတယ်ခဏခဏအသုံးပါပေါ့နော်ဆက်ပြနေရေအသုံးပြုလိုက်ရင်လည်းစက္ကန့်20ကျောင်းဆေးပါပြန်ဝင်လာခဲ့ရင်လည်းအရင်ဆုံးလက်ဆေးလိုက်အောင်ဒါမျိုးလေးအချင်းချင်းကြည့်ပေးတဲ့ဟာလေမိသားစုအတွင်းမှာလည်းအရန်အသုံးဝင်ပါတယ
်ယောဂပြောက်ကင်းလို့ဆေးရုံစင်ဝင်ရသူကတော့900ကျော်ရှိပါတယ်ယောဂပြောက်ကင်းသွားသူတွေအပါအဝင်သတ်မှတ်နေရာတွေမှာအသွာလာကန်သက်ခံရသူတွေရပြည့်လို့ပြန်လာကြတဲ့အခါပြည်သူလူထုအနေနဲ့စိုးရိမ်ကြောက်လန့်မှုမရှိဘဲသူတို့ပေါ်လက်ခံကြိုဆိုကြဖို့ဘိုဟိုကူးစက်ယောဂတိုက်ဖျက်ရေးဌာနကညွှန်ကြားမှုဒေါက်တာခင်ခင်ကြီးကတိုက်တွန်းထားပါတယ်
။တချို့တွေကကွာရန်တီးနှစ်ပတ်ဖြစ်ပြီးတော့သူတို့ပြန်ထွက်လာတယ်။ဆေးရုံစင်းတယ်။အဲ့လိုစင်းလာတဲ့အခါမှာသူတို့ကိုပုံမှန်ဘဝတွေရောက်ရှိဖို့အတွက်ကသက်ဆိုင်ရာနော်ပြည်သူလူထုပတ်ဝန်းကျင်အိမ်နီးနားချင်းနော်ရက်ွက်ကျေးရွာအုပ်စုဒါတွေကချီချီဖြူဖြူနဲ့သူတို့ကိုမြစ်တာအပြင်းနဲ့နွေနွေထွေထွေကြိုဆိုရမှာဖြစ်ပါတယ်ဒီနေရာမှာနွေနွေထွေထွေကြိုဆိုလဲဆိုတာဖက်လဲပဲကြီးဝန်းစီပုံမောင်းနဲ့ကြိုဆိုဖို့ဆိုလိုတာတော့မဟုတ်ပါဘူးသို့တော့တချို့တွေကိုယ့်ရဲ့နော်အိမ်ကိုပြန်လာတယ်ကိုငားနေတယ်ဒီပြန်လာဆိုသူ့အိမ်ဆက်မငားတာတို့နော်နောက်တစ်ခုကရက်ခွက်ကလက်မခံတာတို့သက်ဆိုင်ရာအုပ်ချုပ်ရေးအာဏာပိုင်နေရာနေပြီးတော့ဒီလိုရက်ခွက်ထဲမှာအိမ်မငားဖို့အတွက်ပရက်ရှာပေးတာတို့နော်ဒါမျိုးတွေလည်းရှိလာတယ်ဆိုတာဒါဟာလုံးဝမဖြစ်တဲ့ကိစ္စဖြစ်ပါတယ်သူတို့တွေဟာဆိုလို့ရှိရင်အိမ်မှာတပတ်ကိုစိတ်ချအောင်ဆက်နေခိုင်းတာဖြစ်ပါတယ်သူတို့တွေကနေပြီးသူများကိုယောဂမကူးဆက်စေနိုင်တော့ပါဘူး
နိုင်ငံတကာကျန်းမာရေးအဖွဲ့ချုပ် IFRC ရဲ့မကြာသေးခင်တုန်းကစစ်တမ်းတစ်ခုမှာတော့မြန်မာနိုင်ငံအပါအဝင်အာရှဒေသနိုင်ငံတွေမှာကိုဗစ်ရောဂါဖြစ်ပွားမှုအတွက်နိုင်ငံခြားသားတွေပြည်တော်ပြန်တွေနဲ့စီကံမလိုက်တာတွေကိုအပြစ်ဖို့တဲ့သူအများစုဖြစ်တာတွေ့ရပြီးကပ်ရောဂါကူးစက်မှုကိုစိုးရိမ်ရတာက ခွဲခြားဆက်ဆံမှုတွေကြုံရနိုင်တဲ့အနေအရှိနေကြောင်းလည်းဖော်ပြထားပါတယ်။ကျွန်မကတော့စုစုပါရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်ရှင်။
ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင်း VOE ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေတာပါ။ရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ။ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jorus လောင်းတို့အပြင် VOE Facebook အစမျက်နှာမှာလည်းနှာစင်ကြည့်ရှုနိုင်ပါတယ်ရှင်
။တရုတ်နိုင်ငံနေဆက်မျိုးဖြစ်တဲ့ရွှေသီမျိုးရောက်မြန်မာနိုင်ငံသား2ယောက်မှာ COVID ရောဂါပိုးတွေ့ရှိပြီးတဲ့နောက်နေဆက်လုံခြုံရေးတုံ့ပြန်လိုက်တာကြောင့်ကုန်သွယ်ရေးမှာထိခိုက်မှုတွေကြုံနေရတဲ့အကြောင်းပြောပြပါမယ်။ကျွန်တော်ကတော့ဇော်ထပ်ပါ။တရုတ်နိုင်ငံယူနန်ပြည်နယ်ရွှေလီမြို့မှာကိုဗစ်ရောဂါကူးစက်မှုတွေကိုထိန်းချုပ်ဖို့ရောဂါပိုးစစ်ဆေးမှုတွေတက်နိုင်သမျှအေးမြန်မထွက်ဖို့ညွှန်ကြားချက်တွေထုတ်ထားသလိုနေဆက်ဝင်ထွက်ကိုလည်းထိန်းချုပ်လိုက်တာကြောင့်ကုန်သွယ်မှုတွေမှာရိုက်ခတ်ခဲ့ရပါရွှေလီမြို့မှာကတ်ရောဂါကာလကန့်သတ်ချက်တွေပြန်လည်အသက်ဝင်လာတာကြောင့်မြန်မာကုန်စည်ပို့ဆောင်ရေးလုပ်ငန်းတွေကုန်တင်ဖို့ခက်ခဲကုန်တယ်လို့မူဆယ်အဝေးပြေးကုန်စည်ပို့ဆောင်ရေးအသင်းဥက္ကဋ္ဌဦးဝင်းအောင်ခန်းကပြောပါတယ်
ကျွန်တော်ပေါ့ဒီလုံးဝတော့မဖြစ်ဘူးဒါပေမဲ့အခုကျွန်တော်ဒီကားဝင်ခွင့်နဲ့နေပါတော့ဗျာကျဲကောင်းနဲ့ရှင်ဒီပါအခုကျွန်တော်ဒီရှင်ဒီလည်းပေါ့လို့ပြန်ပုံသွားချောက်လည်းမရဘူးအပြည့်ကတမားကြီးသူ့ကြီးနဲ့ခုံနေလို့လည်းမရဘူးဆိုတော့ကျွန်တော်ဒါဒီရပိုင်းတော့နေတော့ဗျာနော်မရှိတော့ဘူးနေနေ
လူဦးရေ2-3ချော်ရှိရဲ့ရွှေလီမြို့ကိုတပတ်လောက်ပိတ်ထားမယ်လို့လဲယူနန်ပြည်နယ်အစိုးရကပြီးခဲ့တဲ့ရပိုင်းတွင်ကသတင်းစာရှင်းလင်းပွဲလုပ်ခဲ့ပြီးရဲ့နောက်ပိုင်းမူဆယ်နေဆက်ဂိတ်တွေကုန်ကားအဝင်ထွက်မရှိသလောက်ဖြစ်သွားတာပါပြည်တွင်းမှာယောဂကုသမှုတွေတိုးလာနိုင်ခြင်းရှိလို့နေဆက်မှာယောဂထိန်းချုပ်ရေးတွေပူပေါင်းလှုပ်ဆောင်သွားမယ်ဆိုပြီးတရုတ်တန်ယုံတောင်ရှိသူတွေကမြန်မာအစိုးရကျန်းမာရေးဌာနနဲ့တနင်္လာနေ့မှာတွေ့ဆုံပြီးပြောခဲ့တာဖြစ်ပါတယ်။လောက်ကိုင်းရဲ့ချင်းရွှေဟောနေဆက်ဂိတ်တွေဘက်မှာတော့ကိုကန့်ကိုပိုင်အုပ်ချုပ်ခွင့်ရဒေသကိုဗစ် -19 ယောဂထိန်းချုပ်ရေးနဲ့အရေးပေါ်တုံ့ပြန်ရေးဗဟုကော်မတီဆုံးဖြတ်ချက်နဲ့ဒီနေ့စက်တင်ဘာ18ရက်ကစပြီးပိတ်လိုက်ပါတယ်။မြန်မာကားရီကိုကိုကန့်ဒေသဘက်အလားမခံတော့ပေမဲ့တရုတ်ကားရီကိုတော့အဝင်ခံနေတဲ့အပေါ်ကုန်တယ်ရီကဝေဖန်နေပါလေ။ဒါရီမြတ်မြတ်တတရှိအောင်အစိုးရနေဆက်ကုန်သွယ်ရေးကဖြည့်ရှင်းပေးတင်တယ်လို့ကွမ်လွန်ဟိုပန်ချင်းရွှေဟော်နေဆက်ကုန်သွယ်ရေးအသင်းအတွင်းရေးမှူးဒေါ်ကျူကျူကပြောပါဗျာ။ဒီ
စိတ်မကြည်နေအကုန်မရှိဘူးမှမလို့အစင်တင်ပါအောင်စပါ။တံတားနေတရုတ်ဖက်ကြတော့ပေးဝင်နေတဲ့တရုတ်ပြည်ကလည်းကားရောင်းဝင်လာရော။ကမ္ဘာကြီးကားကတော့မပေးဝင်ဘူးလေ။ဟိုပေးခတ်တယ်မပေးဝင်လို့ဆိုရင်ဘာခုမအောင်တကွာသတော်တော့အကြောင်းပြန်ချက်ကဟိုလူဝင်လူထွက်များတဲ့ကားကြရည်အေးကြောက်စကားနာမထောင်းလူစုလူဝင်လို့တယ်ဆိုရင်သတော်နောက်ကစားဝိုင်းကြတော့ဘာလို့မပြောတော့
ယောဂထင်းချုပ်ရေးလုပ်နေလို့မူဆယ်ရွှေလီဂိတ်ကိုပိတ်ထားရပေမဲ့ချင်းရွှေဟော်နဲ့လောက်ကိုင်းနေဆက်ဂိတ်တွေအကြောင်းပြချက်မခိုင်လုံပဲပိတ်တာကပြည်တွင်းကရေထွက်ကုန်တဲ့စိုက်ပျိုးရေးကုန်စည်တွေအတွက်အခက်အခဲဖြစ်သွားရလို့လာရှိုးဆက်မှုကုန်တဲ့အသင်းရဲ့အတွင်းရေးမှူးနိုင်ရေးစင်ကပြောပါတယ
်ကိုကကိုပိုင်အုပ်ချုပ်ခွင့်ရပြည်သားရေဆူရဆယ်နော်သူတို့ကနေသူတို့မှာအဝင်အထွက်မလုပ်ရဘူးသူတို့ရေချင်းချော်မှုကိုလော့ဒ်ဒေါင်းချတဲ့ဘုံဖြစ်တော့ပေါ့အဲ့လိုလုပ်တာရှိဒီအပြင်မှာတော့သူတို့ကတကယ်ရေပြည်သားရဲ့ဆံမာရီလုံချုံမှုအတွက်လို့ပြောကြတဲ့အချင်းချင်းပေါ့နော်ဘယ်လိုလုပ်ပြောကြလဲအခုကျမတို့ကကျမကအကြံပေးတယ်ဟိုလက်ရှိကျမတို့ရွှေလီအပေါက်လေးပိတ်ထားလို့ဆိုလို့ဒီကုန်ပယ်ရရတဲ့ဒီအပေါက်လေးတစ်ခုလေးပဲကျန်ချက်တော့ပေါ့ဒီ export ရော import ရောပေါ့ဆိုတော့များများကဒီအပေါက်လေးတွေအကူကြီးတွားနေကြတယ်ဆိုတော့ကျမတို့ရဲ့စက်ကြီးပစ္စည်းရှိနေကျမတို့ဖာတုံးပုံလေးရှိနေကတိနေတာတော့ဖြစ်ကုန်ပါတော့နော်အဲဒီမှာလို့ရချင်းတို့မျိုးဝင်ကိုလေကျန်ပါချင်းကြီးတောင်းလို့အဆင်ပြေလားသူကကံဒီတာအတွက်အဆင်ပြေမယ်ဆိုတော့အဲ့လိုတော့အချမ်းပေးထားပါလို့ရှင
်ကုန်တယ်ရီကတော့တရုတ်ဘက်အချမ်းရောမြန်မာဘက်အချမ်းမှာလိုအပ်တာတက်ပို့ပြီးကာယောဂါကဝေးထိန်းချုပ်မှုတွေလုပ်လာမှာစိုးရင်ကြရဲလို့ပြောပါတယ်ရှမ်းပြည်နယ်အရှိပိုင်းမြန်မာထိုင်းနယ်စပ်တာချီလိမ်မဲဆိုင်နယ်စပ်ဂိတ်မှာတော့တရုတ်ကကုန်ကား6စီးလောက်ပဲအပြန်အလှန်ခွင့်ပြုဖို့စက်တင်ဘာ18ရက်ကစပြီးညှိနှိုင်းထားကြပါတယ် မြန်မာကုန်သွယ်ရေးဝန်ကြီးဌာနရဲ့စာရင်းအရဆိုရင်2019ကနေ2020ဇူလိုင်လအထိမူဆယ်ညစက်ကိတ်ကုန်သွယ်မှုပမာဏကအမေရိကန်ဒေါ်လာတန်400ကျော်ရှိပြီးချင်းရွှေဟော်ဂိတ်ကတော့အမေရိကန်ဒေါ်လာတန်450ကျော်ရှိနေပါတယ်ကျွန်တော်ကတော့ဇော်ထပ်ပါရန်ကုန်ကနေပြပို့ထားတာပ
ါနေရပြန်မြန်မာနိုင်ငံသားတို့ရဲ့ကလေးငယ်မှာကိုဗစ်ကပ်ရောဂါပိုးတွေ့ရှိတာကြောင့်ဆိုပြီးထိုင်းနိုင်ငံကသူတို့နေထိုင်ခဲ့တဲ့နေရာတွေမှာကျန်းမာရေးစစ်ဆေးမှုတွေလုပ်နေကြောင်းထိုင်းနိုင်ငံကပ်ရောဂါထိန်းချုပ်ရေးအကြီးအကဲကပြောပါတယ်ဒီသတင်းကိုတင်ဆက်ပေးလိုပါတယ်ကျွန်မအေးပါပါအိန္ဒိယမြန်မာနိုင်ငံမှာကပ်ရောဂါပိုးဖြစ်ပွားမှုနှုန်းတွေမြင့်တက်လာနေတာကြောင့်ထိုင်းအစိုးရကနေဆက်တွေမှာလုံခြုံရေးတွေချထားသလိုကျန်းမာရေးဝန်ထမ်းတွေလည်းပို့ပြီးဆေးလွတ်ထားပါတယ်။ထိုင်းနိုင်ငံကပြန်လာတဲ့မြန်မာနိုင်ငံသားကလေးငယ်တဦးမှာရောဂါပိုးတွေ့ရှိတယ်ဆိုတဲ့အပေါ်မှာလည်းထိုင်းအစိုးရကတော့သူတို့အနေနဲ့ကပ်ရောဂါထိန်းချုပ်ရေးလှုပ်ဆောင်နေမှုအပေါ်မှာထိုင်းပြည်သူလူထုကယုံကြည်မှုအပြည့်အဝရှိတယ်ဆိုပြီးပြောဆိုလိုက်ပါတယ်။ထိုင်းနိုင်ငံရဲ့ကပ်ရောဂါထိန်းချုပ်ရေးညွှန်ကြားရေးမှူးဒေါက်တာစုဝဏ္ဏထိုင်းကစတင်မာလာ18ရက်နေ့ကသတင်းစာရှင်းလင်းပွဲမှာအခုလိုပြောဆိုသွားပါတယ်
เส้นสีน้ำเงินจะเป็นของประเทศพม่านะครับเดิมนี้จะเห็นนะครับว่าพม่าเคยมีจำนวนผู้ป่วยสูงนะครับในช่วงปลายเดือนมีนาต้นเดือนเมษาครั้งหนึ่งแต่ก็สามารถควบคุมได้
မြန်မာနိုင်ငံမှာဖြစ်ပွားနေတဲ့ကိုဗစ်ရောဂါကူးစက်ပြန့်ပွားမှုတွေကစိုးရိမ်စရာကောင်းပါတယ်။မြန်မာကျန်းမာရေးဝန်ကြီးဌာနကထုတ်ပြန်ချက်ကိုကြည့်မယ်ဆိုရင်ရောဂါပိုးကူးစက်မှုတွေကမြင့်တက်လာနေပါတယ်။ပိုဆိုးလာနေပါတယ်။ထိုင်းနိုင်ငံအနေနဲ့လည်းဒါကိုပော့ဆလို့မရပါဘူး။ဒါကြောင့်ရောဂါထိန်းချုပ်ရေးကိုဖိဖိစီစီလှုပ်ဆောင်နေပါတယ်။အထူးကားကတော့မြန်မာနိုင်ငံဘက်ကနေထိုင်းနိုင်ငံထဲကိုတရားမဝင်ဝင်ရောက်လာနေတဲ့မြန်မာနိုင်ငံသားတွေကိုအသေးစိတ်ကျန်းမာရေးစစ်ဆေးမှုတွေလုပ်နေပါတယ်။စစ်ရုံအလုပ်ရုံအများပြားရှိတဲ့နေဆက်ဒေသတွေမှာလည်းကျမရေးဝန်ထမ်းတွေကိုပို့ပြီးတော့အားဖြည့်လှုပ်ဆောင်နေပါတယ်။မြဝတီမှာ positive ဖြစ်သွားတဲ့ကလေးနဲ့ပတ်သက်ပြီးတော့လည်းကလေးမိဘတွေနေထိုင်သွားခဲ့တဲ့နေရာတွေမှာကျမရေးစစ်ဆေးမှုတွေလှုပ်ဆောင်နေပါတယ်ဆိုပြီးထိုင်းဘာသာနဲ့ပြောဆိုသွားတာပါ။မြန်မာနိုင်ငံသားမိသားစုတွေကနှစ်နှစ်အရွယ်ကလေးငယ်မှာ COVID-19 ရောဂါပိုးကူးစက်ပါလာကြောင်းမြဝတီအာဏာပိုင်တွေကထုတ်ဖော်ပြောဆိုခဲ့ပြီးထိုင်းဘက်ကမြန်မာမိသားစုအလုပ်လုပ်ကင်နေတဲ့ထိုင်းနိုင်ငံနကွန်စီထာမရဆလာဘူရီနဲ့အယုဒ္ဓယာမြို့တွေကိုကျမကြီးဝန်ထမ်းတွေဆေးလွတ်ပြီးစစ်ဆေးမှုတွေပြုလုပ်နေတယ်လို့ဆိုပါရယ်မြန်မာဘက်မှာကပ်ရောဂါပိုးတွေတွေ့ရှိတယ်ဆိုတော့ထိုင်းပြည်မိသားစုဟာ2019ခုနှစ်အောက်တိုဘာလကတည်းကထိုင်းနိုင်ငံကိုဝင်ရောက်အလုပ်လုပ်ကိုင်နေကြသူတွေဖြစ်ကြောင်းသူတို့မိသားစုဟာဆေးရုံမှာတရားဝင်ကျန်းမာရေးအာဏာခံနဲ့ဆေးစစ်မှုလုပ်ဆောင်ထားခဲ့ကြောင်းထိုင်းဘက်ကထုတ်ပြန်သွားပါရယ်လက်ရှိမှာလည်းသူတို့အလုပ်လုပ်ခဲ့တဲ့နေရာကသူတို့နဲ့ထိတွေ့သူတွေကိုလည်းစစ်စစ်မှုတွေလှုပ်ဆောင်သွားမယ်လို့လည်းထိုင်းဘက်ကဆိုပါတယ်။ကျမမအေးမှာထိုင်းမြန်မာနယ်စပ်ကနေသတင်းပေးပို့နေတာပါ
။ UA မြန်မာပိုင်းစီစဉ်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်မှု UA Mobile App အသစ်ကို Smartphone တွေမှာ Download ယူနိုင်ပါပြီ။ Android Phone တွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာ VOA Burmese ဆိုတဲ့ App ကို Download လုပ်နိုင်ပါတယ်။ VOA မြန်မာဌာနဆိုတဲ့ Logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်ဒီ application ကနေ VOA အစီအစဉ်တွေကိုဓာတ်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရာအချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုနားဆင်ဖတ်ရှုနိုင်ပါတယ်ခင်ဗျာ
စီရီသင်းမနေတဲ့ချင်းမြင့်နယ်ပလက်ဝမ်းမြို့မှာမိုင်းပေါက်ကွဲမှုကြောင့်ဒေသခံတွေထိခိုက်ဒေဆုံးကြရတဲ့အကြောင်းပြောပြပါမယ်ကျွန်တော်နိုင်ကွင်းအိမ်ပါချင်းမြင့်နယ်ပလက်ဝမ်းမြို့နယ်တွင်နေမြေခံတိုက်ဧရိယာထဲမြစ်သွားရှာရာကမိုင်းပေါက်ကွဲမှုနဲ့ကြုံခဲ့ရပြီးထိခိုက်ဒေဆုံးမှုတွေကြုံခဲ့ရတာပါဒီနေ့မနေ့ပိုင်းမှာပဲဖလက်ဝမြို့သဖက်ကန်တတ်ဧရိယာထဲမြစ်သွားရှာတဲ့ဒေသခံတချို့ဘုံပွားကွယ်မှုကြောင့်ဒေဆုံးတန်ရာရရှိမှုတွေရှိနေတယ်လို့မြို့ခံဆလိုက်အောင်လင်းကပြောပါတယ်
တော်ဝင်ရခဲ့ခဲလို့သူတို့ကဒီမြို့အနာကပေါ့နော်မြစ်သဖက်ကန်ပေါ့ဖလက်ရှောင်းအဝေဝါမှာဖြစ်တာကိုမြစ်သွားရှာတာပေါ့ကိုရခါလာနှစ်ရှိကိုတင်းရင်သေးကိုဝင်တဲ့အချိန်မှာထပေါက်တဲ့အချိန်မှာတယောက်ကတော့ဒိုမီနူသိမ့်ခလေးနှစ်ယောက်အမေအသက်40ကိုထုတ်သွားတာသူကတော့ခြေတော့နှစ်ဖက်ကပြက်ထွက်သွားတယ်ကို။နောက်မြောက်ကတယောက်ကတော့နှလုံးကျိုးကကျလို့တခါတည်းနဲ့သူကတတိလင်သွားတယ်အင်းညာအခုဆေးရုံမှာ
ပေါကွယ်မှုတွင်မျိုးရမီသူတေဆုံးပြီးတခြားမျိုးရမီသူလည်းယောဂခံနဲ့ကြောင်းလိုက်ပြီးဆေးရုံမှာဆေးကုသနေရပါတယ်။ပလက်ဝတ်မြို့ကလသာမြစ်သဖက်ကမ်းခြားတဲ့သမရော်သားမြစ်ဧရိယာတွင်မြစ်သွားရှာရင်ဘုံပေါက်တာလို့ပလက်ဝတ်မြို့နယ်ထွေထွေအုပ်ချုပ်ရေးမှူးဦးအောင်လောဟာကအခုလိုအတည်ပြုပြောပါတယ်
မျိုးသမီးတယောက်40ရွယ်ဆုံးသွားတယ်သူကနေ့ရှိကိုနေနေထဲမှာမြစ်သွားရှာတာမြင့်နေနေသူကသူကမရှာတော့မြစ်ပေါ်တာဟုတ်သူကမိုင်းထောင်းလို့မထောင်းဘူးဆိုတာမသိတဲ့ခါကျတော့သွားရှာတာမိုင်းနေနေရဟုတ်
ချင်းမီနယ်ပလက်ဝမ်းမြို့နယ်မှာမြမသမတော်နဲ့ရခိုင်လက်နက်ကိုင်အေအဖွဲ့တို့ကြားစီရေးပြိပခဖြစ်ပွားနေတယ်လို့လုံခြုံရေးရသိကြထားတဲ့အသေးစားလည်းဖြစ်ပါတယ် ပြီးခဲ့တဲ့စက်တင်ဘာ15 16ရက်နေ့တွင်မှာမြန်မာစစ်သားနဲ့ရခိုင်လက်နက်ကိုင်ဖွဲ့တို့ပလဲဝါမြို့နယ်တွင်နရက်ဆက်တိုက်ပွဲဖြစ်ပွားခဲ့တယ်လို့အေအေပြောခွင့်ရခိုင်ဒုက္ခကပြောပါရတယ်။ဒီလိုနိုင်မြေမတည်ငြိမ်မှုစစ်ရေးသင်းမာနေမှုကြောင့်လုံခြုံရေးရတစ်ဖက်တစ်ဖက်တွေဘုံတွေထောင်သားကြသလို2020ခုနှစ်မှာပလဲဝါမြို့နယ်တွင်ဘုံပေါက်ကွဲမှုကြောင့်လူ10ဦးထက်မနည်းသေဆုံးထိခိုက်ခဲ့တယ်လို့ခုမီချင်းမြို့နယ်စုများရေးရပေါင်းစပ်ညှိနှိုင်းရေးကောင်စီကညှိနှိုင်းရေးမှုစလိုင်းစုံးများကပြောပါတယ်
ဒီ2020အတွင်းမှာတော့ထိခိုက်ဒဏ်ရာရတာတွေရောသေဆုံးတာတွေရောခမန်းချီကတော့ဆေးရောက်ကြော်မယ်ရှင်လေနော်ဘုံဒီမိုင်းကြီးကြီးလို့ဘုံခွဲတာပေါ့
ဒါပြင်နှစ်ဖက်စီရေးသင်းမာမှုတွင်ပြီးခဲ့တဲ့မလထဲကလေချောင်းပြစ်ကတ်မှုလက်လက်ကြီးကြီးကြားရောက်ပွားကွဲမှုကြောင့်ပလဝါမြို့နယ်တွင်အရသာ29ဦးသေဆုံးမှုရှိခဲ့သလိုရခိုင်လက်နက်ကိုင်အေနဲ့တပ်မတော်တို့ငင်းချမ်းရေးဆွေးနွေးဖို့ချင်းလူငယ်ကွန်ရက်ဖွဲ့ကနေကြေညာချက်ထုတ်ပြန်တောင်းဆိုခဲ့ပါတယ်ကျွန်တော်နိုင်ကွန်းအိမ် VOA မြန်မာပိုင်းတွင်သတင်းပေးပို့ထားပါတယ်
VOA ကနေတနစ်တာနောက်ဆုံးသတင်းတွေကို email ကနေတဆင့်နေ့စဉ်သတင်းလွှာအဖြစ်ပို့ပေးနေပါတယ်ဖြစ်ပေါ်တိုးတက်သမျှနောက်ဆုံးသတင်းတွေကို email သတင်းလွှာအဖြစ်လက်ခံရယူလိုတဲ့သောတာရှင်တွေအနေနဲ့ VOA ရဲ့ internet စာမျက်နှာ www.voanews.com/burmese မှာ sign up လုပ်ပြီးတော့တောင်းယူနိုင်ပါတယ်ကိုယ့်ရဲ့ email လိပ်စာကိုပြည့်ပြည့်စုံစုံမှန်မှန်ကန်ကန်ထည့်သွင်းပေးပါလို့ပြောပြစေVOA email တင်လာတွေကိုပုံမှန်ရယူနေသူတွေအားလုံးကို VOA ကကျေးဇူးတင်ပါတယ်ရှင
်မြန်မာနိုင်ငံကိုစတင်ဖြတ်သန်းနေတဲ့အပူပိုင်းမုန်တိုင်းတို့ကြောင့်နေရာတော်တော်များများမှာမိုးကြီးနိုင်တဲ့အကြောင်းမိုးလေဝသဌာနကသတိပေးထားတဲ့အကြောင်းပြောပြပါမယ်ကျွန်မအကန့်နှုန်းပါတောင်တရုတ်ပင်လယ်မှာဖြစ်ပေါ်ခဲ့တဲ့အပူပိုင်းမုန်တိုင်းတို့ဟာလာအိုနဲ့ဗီယက်နမ်နိုင်ငံတွေကိုဖြတ်သန်းပြီးမြန်မာနိုင်ငံကိုရောက်လာတဲ့အခါတိုင်းနယ်ပြည်နယ်ဆက်တက်ခုမှာမိုးကြီးနိုင်တယ်လို့မိုးလေဝသနယ်ဆလပေတာညွှန်ကြားရေးဦးစီးဌာနကခန့်မှန်းထားပါတယ်။မိုးကြီးနိုင်တဲ့အတွက်ရေကြီးမှုတွေနဲ့မြေပြိုမှုအန္တရာယ်တွေကိုတတိထားဖို့လိုတယ်လို့လည်းမိုးလေဝသနယ်ဆလပေတာဌာနညွှန်ကြားရေးမှူးချုပ်ဒေါက်တာကျော်မိုးဦးကပြောပါတယ်။
ကျွန်တော်တို့ဒီထုတ်ထားတာကဒီအချင်းနေနေစားက20နှစ်နေပြီပေါ့နော်။တိုင်းဒေသကြီးတွေမှာတော့ကျွန်တော်တို့နေရာကမိုးကြီးနိုင်တယ်ပေါ့နော်။နေရာကမိုးကြီးနိုင်တယ်။ဒီရေကြီးတာကျွန်တော်အမြင့်ငယ်ချောင်းငယ်ဒီကတော့အဲ့ဒီတော့ဒီမှာရှိရမြင့်ငယ်ချောင်းငယ်ဒီမှာတော့ရည်ချောင်းမှုတွေဖြစ်နေတယ်ပေါ့နော်အဓိကတော့ဒီဝန်ထမ်းကြောင့်လို့မိုးကြီးမဲ့ဥစ္စာကျွန်တော်တို့တိဒီဝတ်သက်နေပြင်းကြမဲ့ဥစ္စာမျိုးတွေသတိပြုလို့ရတယ်နောက်တစ်ခုကတော့ကျွန်တော်တို့နောက်ပိုင်းမှာကြုံတွေ့ရတယ်ပြည်ယုံဖေးရနေဝန်ထမ်းမျိုးတွေသတိပြုလို့ရတယ်ဟုတ်ကဲ့ဒီဝန်ထမ်းကနေမြထွန်းလာတဲ့ဒီနေ့ဒီတော့ဘုရားရှင်တော့မြန်မာပြည်စဖြတ်ပြင်းညီညာလို့ရှိပါတယ်နော်
အပူပိုင်းတို့မုန်တိုင်းအရှိန်ကြောင့်နေပြည်တော်ရန်ကုန်မန္တလေးမကွေးအေယာဝတီနဲ့တရင်းနိုင်ရေးတိုင်းတို့အပြင်ပဲခူးမွန်ကရင်ကယားရှမ်းပြည်နယ်တွေမှာပါမိုးများနိုင်တာကြောင့်နောက်ဆက်သွဲအန္တရာယ်တွေကိုတတိထားဖို့လိုတယ်လို့လည်းမိုးလေဝသနဲ့ဆလဗေဒညွှန်ကြားရေးမှူးချုပ်ဒေါက်တာကျော်မိုးဦးကပြောပါရယ်အပူပိုင်းမုန်တိုင်းတို့ဟာမြန်မာနိုင်ငံကိုဝင်ရောက်တဲ့အခါလေပွေလှိုင်းအဖြစ်ပြောင်းလဲလာမှာဖြစ်တဲ့အတွက်ကြိုတင်တတိပေးဖို့ပြင်ဆင်နေကြောင်းဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲမှုဦးစီးဌာနညွှန်ကြားရေးမှူးတော်ဖြူလဲလက်ထွန်းကပြောပါရယ်
တောင်တရုတ်ပင်လယ်မှာဖြစ်နေတဲ့ဟာကအမှန်တော့ကိုယ့်ဘက်ရောက်တော့လေပွေလှိုင်းပဲဖြစ်တော့မှာလေအဲ့ဒီဟာလေးတွေနဲ့ပတ်သက်ပြီးတော့အမားတို့ကဟိုအမားတို့ရဲ့ Facebook မှာတော့နည်းနည်းပေါ့နော်အဲ့လိုလေးသတိပြုဖို့လေးပြောထားရှိတယ်အခုအမားတို့ကတော့ဒီ TV တို့ဘာတို့မှာပြည်သူတွေအတွက်ဆိုပြီးတော့ထပ်ထုတ်ဖို့တော့အခုလုပ်နေတယ်ညီမဟုတ်ညီမနိုင်ငံရှေ့တောင်ပိုင်းဒေသတွေကိုလေပွေလှိုင်းဖြတ်နိုင်တယ်ပေါ့မုဆလာတော့အဲ့လိုကြေညာထားတာလေအဲ့ဒီလေပွေလှိုင်းဖြတ်နိုင်တယ်တိုင်းဒေသကြီးပြည်နယ်တွေမှာရှိတဲ့ပြည်သူတွေကတော့မြေပြိုခြင်းတွေရုပ်တရက်ရေကြီးလို့ရှိရင်ဖျက်တဲ့ပြရေပေးဖြစ်နိုင်တဲ့ခြေမီမြေပြိုနိုင်တာတွေပေါ့နော်ဒါတွေကိုခယူးဆိုင်ဖို့ပေါ့အဲ့လိုလေးထုတ်ဖို့လုပ်နေတယ်ညီမဟုတ
်ဒီရက်ပိုင်းအတွင်းမြန်မာနိုင်ငံနေရာတချို့မှာမိုးများပြီးရေကြီးမှုတွေကြောင့်လူ9000လောက်ဘေးလွတ်ရာတန်းရှောင်နေရတယ်လို့လည်းဘေးအန္တရာယ်စီမံခန့်ခွဲမှုဦးစီးဌာနညွှန်ကြားရေးမှူးတော်ဖြူလဲလဲထွန်းကပြောပါတယ်ပြေခဲတဲ့ရက်ပိုင်းတွေမှာတော့ကလည်းမန္တလေးတိုင်းမိုးကုတ်မှာမိုးများရေကြီးခဲ့ပြီးကမ်းပါပြုံမှုကြောင့်နေအိမ်တချို့ပျက်စီးပြီးလူထိခိုက်ဒေဆုံးတဲ့အထိဖြစ်ခဲ့ကြောင်းမန္တလေးတိုင်းဒေသကြီးလွှတ်တော်ကိုယ်စားလှယ်ဦးမျိုးတေကပြောပါရယ
်ဘလောက်ထိဖြစ်ခဲ့တာလူအသေးပြောက်ကတော့မဟုတ်မှာအဲ၄ရောက်ပေါ့နော်အဲမိုးရခြင်းကစံချိန်ချင်းမိုးရခြင်းဖြစ်နေတာပေါ့နော်6သန်းမှ6နှစ်ဆိုတော့အဲရာသီဥပြောင်းလဲဥပ္ပစဉ်ဖြစ်စဉ်ကအချိန်တိုအတွင်းမိုးရွာသွန်းမှုများတာအဲအဲ့ဒါကျွန်တော်တပြည်လုံးမှာဒီမိုးရင်းကာလမှာတော်တော်များများဖြစ်ပါတယ်
မြန်မာနိုင်ငံအနှားပြေးခဲ့တဲ့ဇူလိုင်ကနေစက်တင်ဘာ18ရက်ထိမိုးကြီးရေချမ်းမှုကြောင့်ပြည်နယ်နဲ့တိုင်းဆက်တက်ခုမှမိုးများပြီးရေကြီးခဲ့ရာကအင်တောင်စု 23,000 ကျော်လူဦးရေ 33,000 ရေပေးတိခဲ့ကြောင်းလဲဘဲအန်တရဆိုင်ရာစီမံခန့်ခွဲမှုဦးစီးဌာနကသတင်းထုတ်ပြန်ထားပါတယ်ရှင် ကျမအကနော်ရန်ကောင်ကနေသတင်းပေးပို့တာဖြစ်ပါတယ
်။ VOA American တိုင်းရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။ American ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။Radio အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ဂျိုရုဆလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။မင်္ဂလာပါရှင်။အခုဆက်ပြီးတော့အမျိုးသမီးကဏ္ဍကိုကျွန်မခင်ဗျာတွေကတင်ဆက်ပေးပါမယ်။မြန်မာနိုင်ငံမှာထွေထွေရွေးကောက်ပွဲကျင်းပဖို့လာပိုင်မဲ့လူပါတော့တယ်။ဒီရွေးကောက်ပွဲမှာအမျိုးသမီးလွတ်တော်ကိုယ်စားလှယ်လောင်းတွေကိုထောက်ခံပေးကြဖို့လှုပ်ရှားမှုတစ်ခုကိုတော့ဖန်တီးရင်အဖွဲ့ကပြီးခဲ့တဲ့လာပိုင်တွေကလေးကစတင်နေခဲ့တာပါ။ COVID-19 ရောဂါကူးစက်မှုတွေကြောင့်အကန့်အသတ်တွေကြားမှာပဲ Vote for Women အမျိုးသမီးတွေကိုမဲပေးကြပါဆိုတဲ့လှုပ်ရှားမှုကိုသူတို့ဘယ်လိုစခဲ့ကြတာပါလဲ။ရွေးကောက်ပွဲနှီးလာတဲ့အချိန်မှာရောဘယ်လိုပုံစံနဲ့ဆက်ပြီးတော့သွားနေပါလဲ။နောက်အမျိုးသမီးတွေနိုင်ငံရေးမှာပုံမူပါဝင်လာဖို့ဘာကြောင့်အရေးကြီးရတာလဲဆိုတာတွေကိုဖန်တီးရင်အဖွဲ့ရဲ့ညွှန်ကြားရေးမှူးမက်ခင်လင်းငယ်ကိုဆက်သွယ်မေးမြန်းပြီးဒီသတင်းပတ်အမျိုးသမီးကဏ္ဍမှာတင်ဆက်ထားပါရရှင်ခင်လင်းငယ်တို့ဒီဖန်တီးရင်ဖွဲ့ကနေပြီးတော့ Vote for Women အမျိုးသမီးတွေကိုမဲပေးကြပါဆိုတဲ့လှုပ်ရှားမှုလေးကိုလုပ်နေတာတွေ့ပါရဲ့ရှင်။ဒီလှုပ်ရှားမှုကိုဘယ်ချိန်မှစပြီးတော့လုပ်ဖြစ်ခဲ့တာလဲရှင်။ဘာကြောင့်လုပ်ဖြစ်ခဲ့တယ်ဆိုတာလေးရောပြောပြပေးပါလား
။ဟုတ်ကဲ့ရှင်။ပြောရရင်တော့ကျမတို့ဒီ2015ရွေးကောက်ပွဲမှာကလေးကဒီ Vote for Women campaign ပေါ့နော်။အမျိုးသမီးတွေကိုမဲပေးဖို့ဆိုတာမျိုးလုပ်ခဲ့ဘူးရဲ့ရှင်။အဲဒီတော့ကျမတို့နှစ်နေရာပဲပေါ့နော်ရန်ကုန်မှာကဒီပြည်သူ့ရင်မြင်ထဲမှာတစ်ခေါက်နဲ့နောက်လချို့မှာပေါ့နော်တစ်ခေါက်လုတ်ခဲ့ဘူးလေအခု2020ကြာတော့လေကျမတို့ဒါလုံးမယ်ပေါ့ဒါပေမဲ့အဲ့မှာကျမတို့တခုစဉ်းစားတာကတော့လုတ်တဲ့အခါမှာကျမတို့ဒီကမ်ပိန်းပုံစံပေါ့နော်နယ်မြေတွေမှာလှည့်ပြီးတော့ကြားဆက်ဇလန်းလေးတွေနဲ့ဖြောပြီးကိုစဉ်းစားတယ်နယ်မြေ6နေရာပေါ့နော်ဒီဟိုရှမ်းပြည်ရောကယားပြည်ရောလည်းပါတယ်ရန်ကုန်မှာလည်းပါတယ်ပေါ့အဲ့လိုမျိုးလှည့်ပြီးတော့ပြဿနာကလေးတွေနဲ့ကမယ်ဒီကမ်ပိန်းပေါ့အမျိုးသမီးတွေကိုယုံကြည်မှုရှိလာဖို့ပေါ့နော်ရွေးကောက်ပွဲကြရင်မဲထည့်ဖို့ဆိုတာကိုသတင်းစကားပေးမယ်ပေါ့အဲ့ဒီလိုလုံးမဲ့ဟာကိုပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကိုလည်းတင်ပြရတယ်ပြီးရင်အဲ့ဒါကျမတို့ကကိုယ်စားလှယ်လောင်းအမည်စရင်မထွက်ခင်အထိပဲလုပ်ဖို့လဲငကိုရေးစီစဉ်ထားတယ်ဘာကြောင့်လဲဆိုတော့ဒီကိုယ်စားလှယ်လောင်းအမည်စရင်ထွက်လို့ကျမတို့ကအဲ့ဒီနယ်မြေတွေမှာတွားလုပ်ခဲ့ရဆိုရင်ကျမတို့ကတော့အမျိုးသမီးတွေကိုမဲပေးဖို့မဲဆွဲတာဒါပေမဲ့အဲ့ချိန်ကျရင်ပါတီတွေမှာတချို့ပါတီကအမျိုးသားဖြစ်မယ်တချို့ပါတီကအမျိုးသမီးဖြစ်မယ်ဆိုကျမတို့ကပါတီတွေပေါ်ဗက်လိုက်ပြီးမဲဆွဲတယ်လို့ဖြစ်မှာဆိုလို့ပေါ့နော်အဲ့တော့ကိုယ်စားလှယ်လောင်းအမည်စရင်မထွက်ခင်ဒီလုံးမယ်လို့ရည်ရွယ်ပြီးတော့အစီအစဉ်ဆွဲခဲ့တယ်ဒါပေမဲ့ဒီကိုဗစ်ဖြစ်လာတဲ့အခါကျတော့အဲ့လိုပြဇတ်တူလေးတွေနဲ့လူတွေကိုဖျော်ဖြေဖို့ကတိတ်အဆင်မပြေတော့ကျမတို့အစီအစဉ်ပြောင်းလိုက်ပြီးတော့အဲ့ဒါကိုဇလန်းလေးတွေရိုက်တယ်နောက်ကျမတို့တချင်းလက်ဆက်တယ်ပေါ့နော်ဒီအမျိုးသမီးတွေနိုင်ငံရေးမှာပါဖို့ဘာညာတချင်းလေးဆက်တယ်ဆက်ပြီးတော့အဲ့ဒီဟာကို LED ကားကြီးနဲ့လုပ်ပြီးတော့ကျမတို့ပြတာတော့လုပ်ခဲ့တယ်ရှင်
ဟုတ်ကဲ့မဲပေးပါဆိုတာလည်းမဟုတ်ဖဲနဲ့အမျိုးသမီးတွေကိုမဲပေးပါပေါ့နော်အမျိုးသမီးဆိုတာကိုပါထည့်ပြီးတော့ဘာကြောင့်အထူးပြုပြီးတော့မှအမျိုးသမီးတွေကိုမဲပေးဖို့လိုအပ်တယ်လို့ယူဆပြီးတော့ဒီလှုပ်ရှားမှုကိုလုပ်တာပါလဲရှင
်ဟုတ်ကဲ့ရှင်ဒီ2008နာဂိဖြစ်တော့ဒီဖန်ကြီးကိုစတီထောင်တဲ့သူတွေကနာဂိမှာခံခဲ့ရတဲ့လူတွေကိုကူညီချင်တယ်ဘာလို့တွက်တွေ့လာလဲဆိုတော့တကယ်အတိုင်းပြည်ရဲ့ခုနစီမံခန့်ခွဲတဲ့နေရာမှာအမျိုးသမီးမပါတဲ့အခါကျတကယ်လက်တွေအောက်ချင်မှာအမျိုးသမီးတို့ဒုက္ခရောက်တဲ့အခါမှာကူညီတဲ့အခါမှာခုနကူညီထောက်ပံ့တာတွေတော့ဟုတ်တယ်တိုးတော့အမျိုးသမီးတွေအတွက်သီးသန့်လိုအပ်ချက်တွေကိုစဉ်းစားတာမျိုးမရှိတဲ့အခါမှာအဲဒီကိစ္စရင်မကားဘူးဆက်စဉ်းစားတော့တခြားခုနအကြမ်းဖက်ခံရမှုတွေပဲဖြစ်ဖြစ်ဘာပဲဖြစ်ဖြစ်ဒီအောက်ချင်ကအမျိုးသမီးတွေအတွက်ကကောင်းဆောင်ပိုင်းမှာအမျိုးသမီးတယောက်မပါခြင်းအပြင်လိုအပ်ချက်တွေကိုကောင်းကောင်းမဖြစ်ပေးစီနိုင်အောင်စားလဲတွေ့လာရပေါ့နော်နောက်တစ်ခါဒီတိုင်းပြည်တစ်ခုသားမဟုတ်အိမ်တစ်ခုပဲဖြစ်ဖြစ်မိသားစုတစ်ခုပဲဖြစ်ဖြစ်ဟိုနှစ်ညကြာကြာဖွံ့ဖြိုးဖို့ဆိုရင်ဒီစဉ်းစားဆုံးဖြတ်တဲ့နေရာမှာအမျိုးသမီးရောအမျိုးသားရောနှစ်ယောက်ရဲ့တွေးခေါ်တဘာဝနော်စိတ်နေစိတ်ထားတွေပူးပေါင်းပြီးလုံးဝအောင်မြင်မယ်ဆိုတဲ့အမျိုးကိုလည်း တွေ့လာတယ်ပေါ့နော်အဲ့ခါမှာသူတို့ကဒီဖန်နီအဖွဲ့ကိုတည်ထောင်ခဲ့ပြီးတော့ဒီအမျိုးသမီးတွေအတွက်အထူးသဖြင့်နိုင်ငံရေးမှာအမျိုးသမီးခေါင်းဆောင်တွေပိုးပေါ်လာဖို့ဆိုပြီးတော့လုပ်ခဲ့တယ်ပေါ့နော်အဲ့ဒါကတော့2009မှာဒီဖန်နီကိုတည်ထောင်ခဲ့တယ်2010ရွေးကောက်ပွဲမှာလေးလာတဲ့အခါကျအမျိုးသမီးပါဝင်ဖို့အရန်နည်းတယ်ပေါ့နော်300ခန့်လောက်ပဲရှိတော့သူက2012ကနေစပြီးအမျိုးသမီးနိုင်ငံရေးခေါင်းဆောင်ဖို့ဆိုရယ်စီမံကိန်းတွေကိုလုပ်ပြီးတော့နိုင်ငံရေးပါတီစုံနဲ့ပေါ့နော်ဆက်သွယ်ပြီးတော့ခေါင်းဆောင်မှုတင်နန်းတွေပေးခဲ့တယ်ရှင်အဲ့ဒါနေသူက2015ရွေးကောက်ပွဲတားတဲ့အခါကျတော့ရွေးကောက်ပွဲမှာအမျိုးသမီးပါဝင်ဖို့ပိုများလာမယ်ဆိုရယ်ဒီစီမံကိန်းရဲ့ရည်ရွယ်ချက်အတိုင်းသူတို့ကပို့ပြီးတော့လှုံ့ဆော်ပြီးတော့အမျိုးသမီးကိုမဲပေးပါစွာရေလှုပ်လာတယ်ပေါ့အဓိကကတော့ကျမတို့နိုင်ငံရေးပါတီတွေကိုလည်းပို့ပြီးတော့ရင်ဥတီချက်ထားတယ်ပေါ့ဘာကြောင့်လဲဆိုတော့နိုင်ငံရေးပါတီကတစဉ်အမျိုးသမီးကိုယ်စားလှယ်လောင်းကိုရွေးတော့မှသာဒီရွေးကောက်ပွဲမှာအမျိုးသမီးပါဝင်နိုင်권ပိုများမယ်ဆိုတော့နိုင်ငံရေးပါတီတွေကသူတို့အမျိုးသမီးကိုယ်စားလှယ်လောင်းကိုပို့ပြီးများများထည့်လာဖို့လည်းဥတီပြီးတော့လုပ်ပါတယ်ရှင
်ဟုတ်ကဲ့ဒီရွေးကောက်ပွဲရဲ့တဖြည်းဖြည်းနီးလာတဲ့အချိန်ကြာရင်ရောဒီလှုပ်ရှားမှုဘယ်လိုပုံစံနဲ့ဆက်ရှိသွားမလဲရှင်
ဒီရွေးကောက်ပွဲကအရင်ဒီကက်လာတဲ့အချိန်မှာတော့ကျမတို့ကပြောရရင်ဒီ Vote for Women campaign ကိုရှော့လိုက်ပုံစံပြောင်းလိုက်တယ်အဲ Vote by Women ပေါ့အမျိုးသမီးတွေကမဲပေးကြပါဘာဖြစ်လို့ဆိုတော့တချို့ဝေးလံခံပြရတဲ့နေရာတွေမှာကြတော့အမျိုးသမီးတွေကမဲရုံသွားပြီးမဲပေးနိုင်မှုအထက်ခဲတဲ့အခါမပေးကြတာမျိုးတွေလည်းရှိတော့အဲကျမတို့အမျိုးသမီးတွေလည်းကိုယ်ဆန္ဒမဲကိုပေးဖို့ဆိုတဲ့ပုံစံမျိုး campaign လေးကိုပြောင်းလိုက်တယ်ရှင်ဒါလက်ဆန္ဒရှင်တွေလေးစားတဲ့အနေနဲ့မိမိနှစ်သက်တဲ့ကိုယ်စားလှယ်လောင်းကိုရွေးချယ်ဖို့ခွင့်ရပေးကြပါတယ်ဟိုအမျိုးသမီးတွေမှဒီပေးရမယ်ဆိုတဲ့အရာတော့ရွေးကောက်ပွဲကြီးရဲ့အချိန်မှာမလုပ်တော့ဘူးရှင
်ဟုတ်ကဲ့ဒီဖန်တီးရိတ်နာမည်နဲ့ဒီလိုအစုဖွဲ့လေးဘယ်လိုလုပ်ပြီးတော့စဉ်းစားဖြစ်ပြီးတော့မှစတင်ခဲ့တာလဲဆိုတာကိုလည်းပြောပြပါအောင်ရှင
်ကျမကတော့အခုလက်ရှိရောဖန်တီးရိတ်မှာဒါရိုက်တာတောင်းယူထားပါတယ်ဒါပေမဲ့စပြီးတော့တည်ထောင်ခဲ့တဲ့အမျိုးသမီး၅ဦးပေါ့နော်အဲ့ဒီအချိန်မှာတော့ကျမမပါခဲ့ပါဘူးကျမဒီဖန်တီးကိုလဲလွဲပြီးတောင်းယူခဲ့တာပါရှင်အဲဒါပေမဲ့သူတို့တွေဒီရည်ရွယ်ခဲ့တဲ့ဖန်ပြီးအိမ်လိုနာမည်ပေးခဲ့တဲ့ဟာကတော့ကျမသိရပေါ့နော်အဲ့ဒါကတော့ဘာလဲဆိုဒီအမျိုးသမီးတွေဒီကိုဘဝကိုဖန်ပြီးကိုအမျိုးသမီးဆိုတာသူများရဲ့ကြားတန်းတဲ့အဖြစ်မှာမဟုတ်ဘဲနဲ့ကိုဘဝကိုပြားလဲနိုင်မို့ကိုနေမဲ့အိမ်ပေါ့နော်တနည်းအားဖြင့်တော့နိုင်ငံပေါ့နော်အဲ့ဒါကိုကိုယ်ကဖန်ပြီးနိုင်ဖို့ဆိုရည်ရွယ်ချက်နဲ့အဲသူတို့ကဒီအမယ်လေးပေးခဲ့တယ်လို့ပြောဆိုပါတယ်ရှင်ဟုတ်ကဲ့
ဟုတ်ကဲ့အခုဒီ2020ရွေးကောက်ပွဲမှာအရင်2015ခုနှစ်နဲ့နှိုင်းယှဉ်မယ်ဆိုလို့ရှင်အမျိုးသမီးတွေရဲ့ပါဝင်မှုကပိုများလာတာရောတွေ့ရပါသလားရှင
်များလာပါတယ်များလာတယ်ဆိုတော့ကျမတို့စီးရင်းစရာအေးရပါတော့အခုရွေးကောက်ပွဲကိုယ်စားလှယ်လောင်းအစည်းအဝေးနဲ့ဆက်ပြီးကျမတို့အဲ့ဒါကိုလေ့လာရတဲ့အခါမှာပြောရရင်2010လောက်ဆိုလို့ရှင်ညင်ပြီးတော့ရှင်းပြရင်ပို့ကိုယ်စားလှယ်လောင်း150ပတ်ဝန်းကျင်ပဲရှိတယ်2015မှာတော့ရင်400လောက်ရှိတယ်ပေါ့နော်တိုးလာတယ်အခု2020မှာအမျိုးသမီးကိုယ်စားလှယ်လောင်းဦးရေက1100ရှိပါတယ်ရှင်အဲ့တော့စုစုပေါင်းဝင်ရောက်ရှင်ပြိုင်တဲ့ဦးရေက6969ဆိုရင်အမျိုးသမီးရာဂိုင်းတော့16000ခန့်လောက်ရှိတယ်ရှင်အရွေးခံရရင်တော့ကျွန်တော်ထပ်ပြီးတော့စီးရင်းစရာအစ်စ်ထွန်းပါပေါ့နော်ဟိုဘာလဲပြောပြောအမျိုးသမီးတွေကကိုယ့်ကိုယုံကြည်မှုရှိလာပြီးတော့ရင်ဝင်ရောက်ရှင်ပြိုင်မှုဆုံးဖြတ်တယ်နောက်နိုင်ငံရေးပါတီအသီးသီးရလည်းဒီရွေးကောက်ပွဲမတိုင်ခင်သူတို့မီဒီယာနဲ့အင်တာဗျူးနဲ့သူတို့ပါတီကတော့အမျိုးသမီးပါဝင်မှုကိုဘယ်နဲ့ရာခိုင်နှုန်းကြီးကိုသူတို့စူးစမ်းထားရဲစသဖြင့်ပေါ့နော်ထည့်ပြောတာတွေတွေ့ရတာမှာကျမတို့ကတော့ဒီအခြေအနေကတော့အမျိုးသမီးပါဝင်မှုအလေးထားလာတယ်ဆိုတာကိုတော့သုံးသပ်မိတယ်ရှင်အဲဒါပေမဲ့ပါဝင်မှုကတော့နည်းနည်းတယ်ပေါ့နော်အခုဝင်ပြိုင်လာတာ6000နှုန်းပဲရှိသေးတယ်ကိုယ်သားသူတို့နည်းနေပါသေးတယ်
ဟုတ်ကဲ့နိုင်ငံရေးပါတီတွေကလည်းသူတို့မှဒီအမျိုးသမီးရေနဲ့ပတ်သက်ပြီးတော့ရည်မှန်းချက်ထားတယ်လို့ပြောတာတွေရှိတယ်ဆိုတော့သူတို့တကယ်တမ်းရည်မှန်းတဲ့အတိုင်းရောသူတို့ပြောတဲ့အတိုင်းပေါ့နော်တကယ်တမ်းအခုကိုယ်စားလှယ်လောင်းတွေထွက်လာတဲ့အခါမှာရောသူတို့ရည်မှန်းချက်တွေပြည့်မီအောင်လုပ်တာမျိုးတွေရောတွေ့မိသလားရှင
်ဟုတ်ကဲ့သူတို့ကြောင်ကြိုးစားရပေါ့ဒါမှမဟုတ်တကယ်တမ်းလက်တွေ့လို့ရတဲ့အခါကျတော့ဒီအမျိုးသမီးတွေပါဖို့ရှားဖွေရစာမျိုးတွေသူတို့ပြောကြတာတွေရှိတယ်ဆိုတော့အမျိုးသမီးတွေနိုင်ငံရေးမှာပါဝင်ဖို့ဆိုတော့အလွယ်တကူလွယ်ကူတဲ့ကိစ္စတော့မဟုတ်ဘူးနောက်တစ်ခါကျတော့အမျိုးသမီးဖြစ်ပြီးတော့ပါဝင်လိုက်မယ်ဆိုလို့ရှိရင်လည်းဒါကျမတို့တိတ်ပြီးတော့ပြည်စုံကောင်းမွန်နဲ့ပါဝင်မှုဟုတ်တော့ခါမှာအရင်ချင်းလည်းပြည်တယ်တကယ်တွေးခေါ်လည်းကောင်းတယ်နိုင်ငံရေးစွမ်းရည်လည်းပြီးသွားတယ်အမျိုးသမီးတွေပိုးပြီးပါဝင်လာဖို့ကတော့အားလုံးအတူတူနိုင်ငံရေးပါတီတွေရောကျမတို့အရက်ဖက်အဖွဲ့တွေရောဒီအမျိုးသမီးတွေကိုယ်တိုင်အားကိုစူးစမ်းအောင်ပဲရှင်အမျိုးသားတွေရဲ့စိတ်ထဲမှာလည်းတကယ်အမျိုးသမီးပါဝင်မှုကအေးပါပါတယ်ဆိုရင်နှိမ့်နှိမ့်တကယုံကြည်မှုလေးတွေလည်းရှိလာဖို့လိုလဲအောင်မယ်လို့ထင်ပါတယ
်ဟုတ်ကဲ့မြန်မာနိုင်ငံမှာနိုင်ငံရေးမှာအမျိုးသမီးတွေပါဝင်မှုကဘာကြောင့်အရေးကြီးရတာပါလဲရှင
်အဓိကတော့ဒီပေါ့နော်မြန်မာနိုင်ငံအခြေအနေမကောင်းနိုင်ငံတကာအခြေအနေရောကြည့်ရင်ဒီငင်းကြေးဖြစ်စဉ်တွေပေါ့နော်မငင်းကြေးတဲ့နိုင်ငံတွေမှာငင်းကြေးဆွေးနွေးပွဲတွေလုပ်ကြတဲ့အခါမှာအမျိုးသမီးတွေပါလာတဲ့အခါမှာပို့ပြီးတော့ဒီဖြစ်စဉ်တွေအောင်မြင်တယ်ဆိုတဲ့အတွေ့အကြုံတွေရှိအော်မြန်မာနိုင်ငံမှာလည်းအခုကငင်းကြေးလုပ်နေတယ်လုပ်နေတဲ့အခါမှာ ရှင်းနိုင်ခြင်းရဲ့အခါမှာဆွေးနွေးတဲ့အဖွဲ့အစည်းအသီးသီးမှလည်းပိုးပြီးကိုစားပြုမဲ့အမျိုးသမီးတွေလည်းပါလာစေချင်ပါတယ်ရှင်နောက်တစ်ခါဒီနိုင်ငံရဲ့စီမံခန့်ခွဲတဲ့နေရာမှာပေါ့နော်ဒီအမျိုးသမီးတွေပါဝင်ခြင်းအပြင်အောက်ခြေမှာခံစားနေရတဲ့အမျိုးသမီးတွေကိုကိုယ်ရန်ကိုချင်းစာတတ်တယ်ပြီးလို့ရှိရင်အမျိုးသမီးတွေရဲ့စဉ်းစားတွေးခေါ်ပုံနဲ့အမျိုးသားတွေရဲ့စဉ်းစားတွေးခေါ်ပုံနဲ့အားသာချက်တွေကိုပေါင်းပြီးတော့လုံနိုင်မယ်ဆိုရင်ပို့ပြီးတော့ down site တဲ့စီမံကိန်းတွေဖြစ်လာမယ်ပေါ့နော်အောင်မြင်တဲ့စီမံကိန်းတွေလည်းဖြစ်လာပြီးတိုင်းပြည်လည်းပိုဖွံ့ဖြိုးမယ်ပေါ့အဲ့ဒါကိုကျွန်တော်တို့တကယ်နှိမ့်နှိမ့်ကကယုံကြည်ရပါရှင်အဲ့ဒါကြောင့်ကျွန်တော်တို့ကဒီအမျိုးသမီးတွေပါဝင်ဖို့ပေါ့နော်ပိုပြီးစူးစမ်းနေရဒါပေမဲ့အဲ့မှာကျွန်တော်တို့အရေးကြီးပါမှာအမျိုးသမီးတွေလာပြီးအမျိုးသားရဲ့နေရာကိုတွန်းဖယ်လိုက်မယ်ဆိုတဲ့ပုံစံမျိုးမဟုတ်ဘဲနဲ့အတူတူပူးပေါင်းပြီးတော့လုပ်ကြဖို့ပေါ့နော်အမျိုးသမီးတွေရဲ့အတွေ့အခေါ်ကိုစဉ်းစားဖို့မျိုးလည်းအမျိုးသားတွေကအားပေးဖို့နောက်တစ်ခုကအမျိုးသမီးရဲ့ပိုးပါလာခြင်းဒီဒီတိုင်းစီမှာဘုရားစစ်အာဏာရှင်အငွေအသက်တွေအချီးကြီးကျင်းနေလာပြီဆိုတော့အမျိုးသမီးပါဝင်ဖို့ပြောင်းလာနေပြီတော့ပေါ်ပြပေးနိုင်လို့လူတွေကျွန်တော်အယုံကြည်ပါတယ်
ဒီတစ်ပတ်သုတဆွန်လင်အမေရိကန်တခွင်အစီအစဉ်မှာ COVID-19 ကပ်ရောဂါကြောင့်မြန်မာအတော်များများအလုပ်လုပ်နေတဲ့ဒီချက်ပေသီးမျိုးက UNC မြောက်ကယ်ရိုလိုင်းနာတက်ကတူမှာအတန်းတွေတော်တော်များများပိတ်လိုက်ရတဲ့အကြောင်းနဲ့ဒီကျောင်းကဝန်ထမ်းတွေရဲ့အခြေအနေကိုကျွန်တော်အောင်အောင်ကတင်ပြပေးထားပါတယ်ခင်ဗျာကျွန်တော်ကကိုထက်အောင်တို့မြောက်ကယ်ရိုလိုင်းနာမှာကိုဗစ်ကြောင့်ဒီကျောင်းတွေတချို့တော့ပြန်ပိတ်လိုက်ရတယ်လို့သိရပါတယ်ကျွန်တော်ကိုထက်အောင်ကိုယ်တိုင်လည်းပဲ UNC ဒီမြောက်ကယ်ရိုလိုင်းနာတက်ကတူမှာအလုပ်လုပ်နေတာဆိုတော့ဒီအဲ့ဒီအခြေအနေလေးနည်းနည်းတော့ပြောပြပေးပါလား
အော်ဟုတ်တယ်ကျွန်တော်တို့ကျောင်းကတို့မဖွင့်ခင်နဲ့ဖွင့်ပြီးကာလတစ်ပတ်လောက်အတွင်းပါဘောနော်နှစ်ပတ်ပေါ့အလုံးအဲ့မှာကျောင်းသားတွေရဲ့ COVID-19 ကူးစက်မှုတော့က900လောက်ဖြစ်သွားတယ်လေအဲ့ဒီမှာကျောင်းကအနာပိုင်ဖွဲ့စည်းနေတဲ့သူတို့ချက်ချင်းကျောင်းကိုပိတ်လိုက်တယ်ပိတ်ပြီးတော့မှအွန်လိုင်းအပဲတင်ရမယ်ဆိုတော့မူချလိုက်တယ်ဒါပေမဲ့ကျောင်းသားအများစုတော့ပြန်သွားတာပေါ့ဟိုအန်ဒာဂရက်ဂျူအေ့တ်တွေအများစုပေါ့ဟို research လုပ်တဲ့လူတွေနောက် final year သမားနဲ့ဒီ medical ဆိုင်ရာပုံကိုတွေကတော့တချို့အနေငယ်တော့ကျန်နေတယ
်ဆိုတော့ဒီလူ9ကျောင်းသားကျောင်းသူ900လောက်ကိုယောဂါတွေကူးကုန်တာဆိုတော့ဟိုဘာကြောင့်အဲ့လောက်မြင်းမြန်ဆန်ဆန်ကူးသွားတာလဲ
တချို့ကျောင်းသားတွေကလည်းနေသီးသီးရတခြားတိုင်းပြည်ကလာကြတယ်သူတို့ကသူတို့လည်းဟိုယောဂမပြဘဲနဲ့ပါလာသလားတော့မသိဘူးပေါ့နော်ဒါဒါထင်မြင်ရတာပေါ့ဒီရောက်တဲ့ခါကျတော့ကျောင်းသားတွေကချထားတဲ့ guideline ပေါ့ဘလို့ကာကွယ်မဲ့ guideline ကိုကျောင်းသားထုံးစံပေါ့တိတ်ပြီးတော့ဒေသမှုရှိဖို့မပေါ်ဘူးဒီလမ်းမတွေ့နေရလေဆိုအုပ်စုလိုက်သွားတယ်စားလောက်ဆိုင်တွေမှာအုပ်စုလိုက်ထိုင်ကြတယ်အုပ်စုလိုက်ကြီးပြန်လာကြတယ်အဲနောက်ပြီးတော့ဟို beast တွေပါတယ်လေအဲ့တော့ပြန်ဖွင့်တော့သွားကြတယ်အဲ့ဒီကနောက်ပိုင်းမှာလစစကူရင်းကူရင်းနဲ့ကျောင်းသားနေတဲ့အဆောင်တွေမှာ resident hall တွေမှာတဖြည်းဖြည်းနဲ့စီးရင်စီးရင်စီးရင်နဲ့သူတို့ contact person တွေမှာ light set တာပေါ့သူတို့ close ဖြစ်တဲ့လူ light စီးရင်စီးရင်အဲ့လောက်ကူးဆက်သွားတာပဲအမှန်တော့
ဆိုတော့ဒီ tech theory college တွေပိုပြန်ဖွင့်နေဆိုတာဒါ ogular ဟိုအကုန်မပေါ့လေဒါအခုကျတော့ဒါ September လတ်လည်လောက်ပဲရှိသေးတယ်ဆိုတော့ဒီတပတ်ဆယ်လောက်အတွင်းမှာဟိုအဲ့လောက်မြင်းမြန်ဆန်ဆန်ကူးသွားတာပေါ့
ဟုတ်တယ်ဟုတ်တယ်အဲ့လောက်ကိုကူးသွားတာတော်တော်ကိုပြန့်နှံ့သွားတာအချင်းကိုအောက်ဆုလိုက်ကိုကူကုန်တာကျောင်းသားလည်းအောက်ဆုလိုက်နေကြတော့အောက်ဆုလိုက်သွားကြလာက
ြဟိုကျောင်းတက်နေတဲ့ဥယျာဉ်တွေရော့သွားတယ်ဆိုတဲ့အခါကျတော့ကိုထက်အောင်တို့ဝန်ထမ်းတွေရဲ့ဟိုအလုပ်အကိုင်တွေပေါ်ဘယ်လိုတက်ရောက်မှုရှိပါလဲ
ကျွန်တော်တို့ဝန်ထမ်းတွေကတော့ခုလက်ဒီဘာမှထိခိုက်မှုတော့မရှိဘူးပေါ့ဆိုရဝန်ထမ်းဆိုတော့တို့ဘာမှတော့ဆုံးဖြတ်ချက်တော့မကြားသေးဘူးလေလေးရှည်တော့မပြောတတ်ဘူးပေါ့ဒေါ်တော့ဆယ်တော့ regular ပါပဲပုံမှန်လေပတ်နေတယ်တခုတော့တချို့တော့ကျောင်းသားတွေစားတဲ့ကျောင်းဝင်းတွေကဆိုင်ကြီးတွေရှိတာပေါ့အဲ့ဒီဆိုင်ကြီးတွေပိတ်လိုက်တဲ့အခါကျတော့တချို့ဝင်းတွေနေရာတော့အလုပ်အကင်မရှိဘူးဖြစ်သွားတယ
်ဆိုတော့ဟိုကိုထက်အောင်တို့ဝင်းတွေကြတော့ဒီကျန်းမာရေးနဲ့ပတ်သက်ပြီးတော့ဒီကိုဗစ်ကာလမှာဆောင်ရွက်ဆောင်ရွက်တွေကိုကျောင်းကဟိုဘယ်လိုတွေလိုက်နာဖို့ရောဟိုတိုက်တွန်းထားပါလဲ
ဟုတ်တယ်ကျွန်တော်တို့စီမှာဟိုဟာ positive ဖြစ်လို့ရှိရင်ဥပမာပြောကျွန်တော်တို့ department တစ်ခုမှာတရားလောက် positive တွေ့တယ်ဆိုရင်အဲ့ဒီ department ရလူတွေကိုအကုန်လုံးအခမဲ့ပေါ့နော် COVID-19 test လုပ်ခိုင်းတယ်ဒါအတိအချက်ပေါ့နော်နောက်နှိမ့်ချက်ကတော့သူတို့ဒီဝန်ထမ်းတွေအတွက်ဒီဟိုပေါ့ကာဗာလုပ်ဖို့ mask တွေပေါ့နော်နောက် face sheet တွေပေါ့အဲနောက် glove တွေပေါ့အဲနောက်ပြီးတော့ sanitizer တွေပေါ့နော်ဟို hand gel လို့အဲအဲ့ဒါတွေကိုလုံလောက်အောင်ပေးတယ်နောက်ပြီးတော့သူတို့ guideline တွေချပေးတယ်အဲ့ဒါတော့သူတို့ 3W လို့ခေါ်တာပေါ့ဗျာ 3W တော့ watch ပေါ့ let's see about now way bo do sip pi bo 6 pi kwa ni ba bo no a ada myo ni now way bo ho do must be ba ni ho phesi di tat ba bo ai kai lai on do sanin ja ne cha pi de ada myo ni do te cha lou pi de
chao ga wen nan ni ja de ma ho ku set da ri ba ri tu shi ba
de shi de chano lo wen nan ni ja de ma le ku set da ri shi ja de so lo ho ဒီမှာဟိုနေမမြန်မာပြည်သားတွေတချို့လဲကူးဆက်ပါတယ်ဆိုတော့ကိုထဲအောင်တို့အဲ့ဒီဒီ UNC မှာရောဒီမြန်မာဟိုနိုင်ငံကရွှေ့ပြောင်းလာတဲ့လူတွေဘယ်လောက်လွတ်လွတ်နေပါလဲအဲကျွန်တော်တို့စီမှာအားလုံးပြန်ပြချင်းဆိုလို့ရှိရင်တော့အယောက်200ပတ်ဝန်းကျင်ရှိမယ်အဲ့ထဲမှာဟိုကူးတဲ့လူကဘယ်နှယောက်လောက်ရှိပါလဲအပါစင်းနေနေပါတယ်ဟိုအဆယ်ယောက်လောက်တောင်မပြည့်လောက်ပါဘူးဆိုတော့အများစုကရောဒီယောဂချင်းတွ ဝင်နှန်းနေရစနစ်တကျနဲ့လိုက်နာတယ်လေလိုက်နာတယ်လိုက်နာတဲ့အခါတော့ကူးဆက်မှုကတော့နည်းတာပေါ့
ကူးဆက်တဲ့ဝင်နှန်းတွေကြတော့ဘလို့ဆက်ပြီးတော့သူတို့ရဲ့အနေနဲ့ဒီလုပ်ငန်းကရောဟိုဘလို့သူတို့အနာပေးထားပါလဲ
အနည်းဆုံးတော့ positive ပဲဖြစ်ဖြစ်ကမ္ဘာမိသားစုတယောက်ထဲမှာဖြစ်လို့တခြားလူတွေကလည်း quarantine ဝင်ရမယ်ဆိုလို့ရှိရင်ဒီဟာလည်းအနည်းဆုံးနှစ်ပတ်ပေါ့နော်နောက်ပတ်ကိုအကုန်လုံးဟို benefit ခံစားခွင့်အပြည့်နဲ့သူတို့ပေးနာတယ်။အဲလိုအပ်လို့ထပ်ပြီးတော့နေရမယ်ဆိုလို့ရှိရင်လည်းအဲထပ်ပြီးတော့နေလို့ရတယ်။အဲအချိန်ကာလတခုနေခွင့်ပေးထားတယ
်။ဆိုတော့အိမ်မှာပဲနားခိုင်းတာပေါ့
။ဟုတ်တယ်အိမ်မှာပဲနားခိုင်းတယ်ကျွန်တော်တို့စီမှာတော့ဗျာဟို positive ဖြစ်လို့ရှိရင်အိမ်မှာပဲနှစ်ပတ်ပေးနေလိုက်တယ်။အိမ်မှာပဲနှစ်ပတ်ပေးနေပြီးတော့မှတက်ဆိုင်ရာမြို့နယ်ကျန်းမာရေးဌာနနေပြီးတော့မှဒီ local head permit နေရာနေပြီးတော့မှevery day ပေါ့เนาะနေ့တိုင်းသူတို့ contact လုပ်တယ်အခြေအနေဘယ်လိုရှိလဲဟိုအဖျားလေးတိတ်ကြီးတာလားချောင်းလေးတအားဆိုးလားအသက်ရှူရတာအခက်အခဲဖြစ်လားအဲ့ဒါတွေသူတို့မေးတယ်ဘာလိုအပ်ချက်တွေရှိလဲမေးတယ်လိုအပ်ရင်သူတို့ကိုယ်တိုင်လာပြီးတော့အိမ်မှာလာပံ့ပိုးတာတွေရှိတယ်ပေါ့เนาะဆိုတော့အရေးပေါ်အခြေအနေရောက်ပြီဆိုလို့ရှင်ရောက်ခဲ့မယ်ဆိုလို့ရှင်ねသူတို့ကိုယ်တိုင်ဒီ ambulance နေခေါ်ပြီးတော့มาဒါဟိုစီယုံနေပါပို့ပေးတဲ့အစီအစဉ်ရှိတယ်မြန်မာပြည်သားတွေတဲ့မှာတော့အဲ့ဒီအစီအစဉ်တော့တရားမတော်မရောက်ပါဘူးအိမ်မှာနှစ်ပတ်နေပြီလို့ကိုကနေ contact ပြန်လို့ကိုရဲ့ provider နဲ့ဟိုဆရာဝန်နဲ့ပြန်ပြီးတော့ person နဲ့ဆရာဝန်နဲ့ပြန်ပြီးတော့ contact လုပ်လို့အားလုံးအချိန်နေကောင်းနေဆိုလို့ရှိရင်တော့သူကဆရာဝန်ကနေပြီးတော့မှအလုပ်ဆင်းဝင်ပြုပြီးဆိုလို့ပြီးတော့အဲ့ဒါတတ်မှတ်လိုက်ရင်အလုပ်ပြန်ဆင်းလို့ရပါတယ်။ပြန်လဲဆင်းနေကြပါပြီ
။အခုဒီကြောင်းရှိတဲ့မြောက်ကယ်ရိုလိုင်းနာဒီ Chapel Hill မြို့ဝင်းကျင်မှာပေါ့လေမြန်မာတွေဘလောက်လောက်ရှိပါလဲ
။ဒီမှာတော့ကျွန်တော်တို့မြန်မာပြည်ကနေရွှေပြောင်းလာတဲ့လူမျိုးပေါင်းစုံတော့ကျွန်တော်ထင်ပါတယ်2000နဲ့3000ကြားမှာတော့အနည်းဆုံးရှိတယ
်။ဟုတ်ကဲ့ဆိုတော့အဲဒီလူတွေကြားမှာဒီယောဂကုသမှုအခြေအနေကဘယ်လိုရှိပါလဲ
။ကျွန်တော်တို့ကြားသိသလောက်တော့မြန်မာပြည်သားတွေယောဂကုသမှုရှိတော့ရှိကြတယ်။အဲ့လိုပဲအိမ်မှာ stay at home နေနဲ့ပျောက်သွားကြတယ်လို့ကြားတယ်။ဟောမြန်မာပြည်သားဒီကျွန်တော်တို့မြို့ပတ်ဝန်းကျင်မှာပေါ့နော်တခြားမြို့တွေတော့မြန်မာပြည်သားတွေချို့ဆုံးတာပါကျွန်တော်ကြားတယ်။ကျွန်တော်တို့မြို့ပတ်ဝန်းကျင်မှာတော့မြန်မာပြည်သားတွေအဲဒီအသက်အန္တရာယ်ထိခိုက်တာတော့တယောက်မှတော့မရှိပါဘူး
။ဒီယောဂကုသခံရတဲ့မိသားစုတွေအတွက်တခြားမြန်မာမိသားစုတွေကဝိုင်းဝန်းပြီးတော့ကုညီပံ့ပိုးကြတဲ့အစီအစဉ်တွေဝါတွေရောရှိပါလား
။အဲ့ဒါကတီးတန့်လှုပ်ထားတာတော့ကျွန်တော်တို့မရှိပါဘူးနော်။ဒီလိုနီးစားရပဲတယောက်တယောက်ဟိုတငယ်ချင်းတွေပေါင်းနေဆိုတော့အထွေထူးလှုပ်နေစရာတော့မလိုဘူး။အဲတယောက်တယောက်ခက်ခဲရှိတဲ့အကူကြီးဖုံးစက်လိုက်တာနဲ့ဒါသူနီးစားရအတိုင်းဝန်းကြီးကုညီပေးလိုက်တာပဲ။အဲ့လိုဟိုဂရုတွေပါတွေဖွဲ့ထားပြီးတော့အဲ့အဲ့လိုတော့လှုပ်ထားတာမရှိပါဘူး။
အခုဆက်ပြီးသိပ္ပံနဲ့နည်းပညာကဏ္ဍကိုနားဆင်နိုင်ပါပြီ။ကျမခင်မျိုးသက်ပါ။ဒီတစ်ပတ်တော့မြန်မာနိုင်ငံလေကြောင်းနဲ့အာကာသပညာတက္ကသိုလ်ကနေနိုင်ငံအတွက်ကိုပိုင်ဂျိုဒူလွှတ်တင်ဖို့ဘာကြောင့်စ조사ကြတယ်ဆိုတာကိုပမခချုပ်ဒေါက်တာကြည်သွင်းကိုမေးမြန်းပြီးတင်ပြပေးမှာပါ။ဂျိုဒူလွှတ်တင်ဖို့အတွက်မြန်မာနိုင်ငံကပထမဆုံးစတင်လှုပ်ဆောင်တာဟာ2016ခုနှစ်မှာဖြစ်ပြီးIntel ဆက်ကုမ္ပဏီရဲ့ဆက်သွယ်ရေး channel ကိုငှားသုံးတဲ့ Myanmar Set 1နဲ့2019မှာ Myanmar Set 2တို့ကိုလွှတ်တင်ခဲ့ပြီးလာမယ့်2021နှစ်ဆန်းမှာတော့ကမ္ဘာမြေလေ့လာရေးဂျိုဒူကိုလွှတ်တင်ဖို့အတွက်ပြင်ဆင်နေပါပြီ။ဆက်သွယ်ရေးအတွက်ပထမလွှတ်တင်ခဲ့တဲ့ဂျိုဒူ2ခုနဲ့အခုနောက်ဆုံးလွှတ်တင်မဲ့မြေကမ္ဘာလေ့လာရေးဂျိုဒူကွာခြားချက်ကိုကြည့်ရအောင်ပါ။ဟာ
ဒီ communication satellite ကတော့ပထမကွန်ဒိုဆက်ဆိုတဲ့ analog နဲ့ကျွန်တော်တို့ transponder ဝယ်ပြီးကျွန်တော်တို့ရဲ့ဆက်သွယ်ရေးကဏ္ဍကိုနံနဲ့တော့ရုပ်တံထုတ်သွင်းတာတော့သုံးချတယ်။အ အခုဒုတိယတစ်ဆင့်ဟို joint set ပေါ့နော်သူတို့ index set နဲ့ကျွန်တော်တို့မြန်မာနဲ့တဝက်စီပေါ့ဆိုတော့ဒီပညာအပြင်တော့ index set ကပဲအကုန်လုပ်တာပေါ့နော်ကျွန်တော်တို့ဆက်ထည့်ဝင်ပေးတာရလာတဲ့ဟာကိုကျွန်တော်အသုံးချတာဒါပဲရှိတာပေါ့နော်အခုဒီ counter format ကဘာမီလေးလာရေဂျူရူကတော့ကျွန်တော်စောက်တာပြုတာအကုန်လုံးအလုံးစုံကိုစီကပိုင်တဲ့ဂျူရူပေါ့နော်ဟုတ်လားဒီ season ထဲမှာပဲကျွန်တော်တို့ကတခါလဲဒီပညာလွှဲပြောင်းမှုဆိုတဲ့ဟာဒီဂျိုလူတစ်ခုကိုဘယ်လို design လုပ်မလဲဘယ်လိုဒီစောက်မလဲလို့တင်မယ်ဘယ်လိုထိန်းကြောင်းမလဲရလာတဲ့ image တွေကိုဘယ်လိုသုံးချမလဲဒီဟာတွေအတွက်ကျွန်တော်က HR training တွေလည်းဒီထဲမှာပါမှာပါဆိုတော့ဒါဟို long term အတွက်ပါကျွန်တော်ကရည်ရွယ်ပြီးဆိုဒါကတော့ကိုတိုင်းလုံးစုံပိုင်တဲ့ဂျိုလူဖြစ်တာပေါ့ဟိုတိုင်းကတော့ OSC နဲ့ငှားတာလည်းပေါ့နော်အခုကျွန်တော် micro satellite ကကြတော့ကုန်ကျစရိတ်လည်းတက်တာတယ်ဒီစားရတဲ့ရေလွတ်တရတဲ့ဈေးတွေတက်တာရပေါ့နော
်ဟုတ်ကဲ့ဆရာအဲ့ဒီ micro satellite ဆိုတာဘာလဲနည်းနည်းပြောပြပေးပါဆရာ
ကျွန်တော်ဟို satellite တွေကိုသူတို့ရဲ့ weight လေးချိန်ပေါ်မူတည်ပြီးအတန်းစားခွဲတာပေါ့နော်အခုဥမာ communication satellite တွေဒါဆိုလို့ရှိရင်ကျွန်တော်ကဟို2တန်3တန်လောက်ထိလေးတယ်နောက်ကဟို geo stationary ဆိုတဲ့ကဘာပတ်လမ်းကြောင်းကအဝေးကြီးပေါ့နော်ကီလိုမီတာ3000 4000အလောက်ထိအောင်ကျွန်တော်ကတင်တယ်ကဘာကြီးနဲ့အတူတူပဲကဘာ24နာရီတပတ်လဲသလိုပဲဒီဂျိုတို့ကလည်းကဘာတပတ်ပတ်ဖို့က24နာရီကြာတယ်ဒါကြောင့်ကျွန်တော် communicate လုပ်လို့ရတယ် broadcasting လုပ်လို့ရတယ်သူကအကြီးဆုံးပေါ့နော်ကီလိုဂရမ် 1500 ကြာတယ်ဆိုလို့ရှိရင်တော့ small satellite လို့ခေါ်ပါတယ်ကီလိုဂရမ် 100 ထိအောင်က micro satellite ထဲမှာပါတယ်ပေါ့နော်သူအောက်နေတဲ့10 kg တော့ပါဆိုကျွန်တော်ကနာနိုစက်တလိုက်တို့ပီကိုစက်တလိုက်တို့ဆိုပြီးသူ့ရဲ့အလေးချိန်ပေါ်မူတည်ပြီးဆိုဒီဂျိုလူမျိုးစားခွဲခြားပြီးသတ်မှတ်တာပေါ့နော
်အခုလွတ်တင်တဲ့ဥစ္စာ micro satellite ပါလားဆရာ
ဟုတ်ကဲ့ဟုတ်ကဲ့ဗျာ micro satellite ပ
ါဟုတ်ကဲ့မြန်မာနိုင်ငံနေပြီးတော့ဒီကိုပိုင်ဂျိုလူပေါ့နော်ဒါမျိုးဘယ်နှလုံးထိလွတ်တင်ဖို့ရှားထားပါလဲဆရာ
အခုဒီစီမံကိန်းထဲမှာကျွန်တော်ကဒီဆော့ပြောတဲ့ဂျိုလူနှလုံးတင်တာရှိမယ်ခုဂျိုလူကိုထိန်းချောင်းတဲ့ ground control station မြန်မာပြည်မှာထားရှိမယ်ဟိုကိုတိုင်းနောက်ပိုင်းခုဂျိုလူကိုကိုထိန်းချောင်းမယ်နောက်ကျွန်တော်ကနီးပညာရဖို့အတွက်ဟို human resource တွေကိုလည်းတခါလဲတွဲပြီးဆို train လုပ်မယ် train လုပ်ရင်လည်းကျွန်တော် satellite laboratory တခုမြန်မာပြည်မှာပူတော်မှာပေါ့နော်ကျိုးတို့ဒီ micro satellite ဆောက်ဖို့အတွက်လိုအပ်တဲ့ equipment တွေတခါလေဒီစီမံကိန်းထဲမှာပါတယ်ပါတော့နောက်တတိယမြောက်အလုံးစုပ်တ်မြောက်အလုံးကိုလိုတဲ့ပစ္စည်းပဲဝယ်ပြီးတော့ကိုယ် develop လုပ်ယူတော့မှာဆိုကုန်ကျစရိတ်ရောအများကြီးကျွန်တော်တက်တာသွားမယ်ကျွန်တော်ကျိုးတို့ဆောက်ရတဲ့အနည်းပညာလည်းပိုရလာပါဘူး micro satellite နဲ့ကျွန်တော် communication ကိုကူးယူမှာပေါ့နော်ဒါဆိုရင်ခုနိုင်ငံရဲ့စစ်သွေးရေးကဏ္ဍအတွက်ကောကဘာမီလေးလာရေးကဏ္ဍအတွက်ကောဒီဂျိုလူကိုကို develop လုပ်ယူနိုင်တဲ့ဒီကျွန်တော်က long term ရည်ရွယ်တာပေါ့ဟုတ်ကဲ့မှာ
တော်တော်ဝမ်းသာကြပါဆရာပြီးတော့ဒါမျိုးလုပ်နိုင်တယ်
ဆိုတော့ကျွန်တော်ကဒီဂျိုလူနည်းပညာကနိုင်ငံတစ်ခုရဲ့ဖွံ့ဖြိုးတိုးတက်မှုအတွက်ကိုအများကြီးထောက်ကူပြုတယ်ဆိုတဲ့ဟာကိုကိုကသိတယ်ဆိုမှလည်းလုပ်နိုင်တဲ့အင်းအားပေါ့နော်နောက်တစ်ခါတန်မိုးနိုင်တဲ့ငွေကြီးပိုင်းတော့တစ်ခါဒီလိုလုပ်ဖို့လိုအပ်တယ်ဆိုတာကိုလမ်းညွှန်ပေးနိုင်မဲ့လူကြီးတွေပုံမှာလည်းအများကြီးမူတည်တာ哦မှန်တော့ပြီးခဲ့တဲ့ဒီအစိုးရသက်တမ်းတော့ကလည်းတခုကျွန်တော်စူးစမ်းခဲ့ဘူးတာရှိတယ်သို့တော့မလုပ်ဖြစ်ခဲ့ဘူးပေါ့နော်တကယ်ဟိုဒီခုလက်ရှိအစိုးရလက်ထက်မှာတော့ဒါကိုတော်တော်လေးကိုဟိုအားလည်းပေးတယ်ဟိုတူတူလွတ်နိုင်တယ်ဆိုတော့ခုတစ်ခုတော့လုပ်နိုင်မှုမို့တကယ်လိုအပ်ချက်ကိုရှိနေတယ
်ဘလို့လိုအပ်ချက်တွေရှိနေတာပါလဲ
ဒီဂျိုလူအတွက်ဒီ feasibility တွေကျွန်တော်လုပ်တဲ့ချိန်မှာဝန်ကြီးဌာနတွေကျွန်တော်စစ်တမ်းတွေကောက်ပါတယ်ဂျိုလူ satellite image တွေဘယ်လောက်လိုလဲဘယ်လောက် resolution လိုလဲဘယ်လောက် area လိုလဲတစ်လောက်ဘယ်နှချိန်လိုလဲတစ်နှစ်ဘယ်နှချိန်လိုလဲစသဖြင့်ဒီဟာတွေအကုန်လုံးကျွန်တော်မိကုန်းတွေစုပြီးစုကောက်ပါတယ်ကောက်တဲ့အခါမှာရလာတဲ့သူ့ရဲ့ resolution တွေ area တွေအချိန်ရေးတဲ့ပေါ်မူတည်ပြီးဆိုကျွန်တော်တို့ဝယ်ရမယ်ဆိုရင်အဲ့2018တုန်းက satellite image ဈေးနဲ့တွက်တာကိုဒေါ်လာတစ်နှစ်ကိုဒေါ်လာ10တန်းကျော်လောက်ကုန်မယ်ဒါမဲ့ကျွန်တော်ဝင်နိုင်လားဆိုတော့မဝင်နိုင်ဘူးအဲ့လောက်ကြီးကိုမဝင်နိုင်တဲ့အတွက်သုံးသိရင်သားနဲ့ကျွန်တော်မသုံးနိုင်ခဲ့ဘူးအလကားရတဲ့ image တွေပဲကျွန်တော်သုံးရတယ် resolution တွေမကောင်းဘူးသို့တော်ဒါနဲ့အလုပ်ဖြစ်အောင်လုပ်ရတယ်ပေါ့နော်အခုကျွန်တော်တို့ကအခုစီမံကိန်းတစ်ခုလုံးမှာဆော့ပြောဂျိုလူနှလုံးပါမယ် HR တွေ training လုပ်တာပါတယ် satellite laboratory ပါတယ် ground station တွေပါတယ်အကုန်လုံးပေါင်းမှကျွန်တော်15တန်းကျော်16တန်းနီးပါးပဲကြာတယ်ဆိုတော့လေ image ဝယ်ရင်တော့ကျွန်တော်ကတစ်နှစ်တဲ့ဒေါ်လာ10တန်းလောက်ကျွန်တော်ကုန်မယ်နိုင်ငံတော် budget အနေနဲ့အခုကျွန်တော်တို့ကပထမတစ်လုံးနဲ့နောက်တစ်ခါဒုတိယတစ်လုံးလှုပ်မှလည်းစုပေါင်းဆိုကျွန်တော်10နှစ်လောက်သုံးလို့ရမယ်10နှစ်ဆိုဆိုပါဆိုတန်80ဇာလောက်ကိုကျွန်တော်အခု15တန်း16တန်းလောက်နဲ့ကျွန်တော်ရမှာပေါ့နော်နောက်တစ်ခါအဓိကအမြတ်ကကျွန်တော်တို့အတွက်ဆိုနီးပညာရတယ်နောက်ဒီကနေမှဆင်ပွားပြီးဒီ communication အတွက်ကို micro satellite တွေ set ပြီးသွားမလားပေါ့ဆိုတော့ကျွန်တော်က disaster နဲ့ပတ်သက်တဲ့ဟာကိုပြည်သူတွေအများအားထိတွေ့ခံစားနေရဒါတွေကိုဘယ်လိုကာကွယ်မလဲကိုပြည်လို့ရှင်ဆုံးရှုံးမှုနေအောင်မလို့လုပ်မယ်ဆိုတော့ disaster management လုပ်ဖို့အတွက်ကိုဒီ satellite image တွေအများကြီးထောက်ကူပြုတယ်ပေါ့အဲ့ဒီဒီမဲ့လည်းကျွန်တော်ကဒါကြိုးစားတာဖြစ်ပါတယ်
ဆရာတို့တက်ကတူကနေပြီးတော့ဒီဂျိုရုနဲ့ပတ်သက်ပြီးတော့အနာဂတ်မှာဘာတွေလုပ်ဖို့ရှိပါလဲဆရာ
ကျွန်တော်တို့တက်ကတူမှာပညာရေးအဓိက၅ခုရှိရပါတော့အဲ့ဒီအရာတွေကဒီဂျိုရုဒုံညာနေအတွက်လိုအပ်တဲ့အခြေခံပညာရေးတွေကိုသင်ကြားပေးတဲ့ line တွေပေါ့နော်အဲ့မှာပထမအခြေလမ်းအပြင်အခုဂျိုရုစာပြီးတော့လွတ်နိုင်တယ်ဆိုလို့ရှိရင်ဒီအရာနဲ့ပတ်သက်တဲ့ကျွန်တော်နီးပညာတွေအတွေ့အကြုံတွေရလာတယ်တစ်ဖက်ကလည်းကျွန်တော်နိုင်ငံတော်ကအာဂတာအေဂျင်စီဆက်ပြီးထူထောင်လာတဲ့အခါမှာအာဂတာအေဂျင်စီရဲ့ကျွန်တော်တို့ဒီတက္ကသိုလ်ရဲ့ပြန်လည်ပူးပေါင်းပြီးဒီနိုင်ငံအတွက်လိုအပ်တဲ့ဂျိုတုနီးပညာတွေဒေါမြန်နီးပညာတွေဆိုအာဂတာနီးပညာအသုံးချမှုတွေနိုင်ငံတော်အတွက်ကိုပံ့ပိုးနိုင်အောင်ပေါ့နော်ဆက်လုပ်သွားဖို့ရရှိပါတယ်နောက်ဒီကကျွန်တော်အခုစလွတ်တာတော့ကဘာမီလေးလာရေးဂျိုတုပေါ့ဒီကနေမှဆက်ပြီးဆိုကျွန်တော်နိုင်ငံအတွက်လိုအပ်တဲ့စတဲ့ရေဂျိုရူဒီဆိုတော့ navigation နဲ့ပတ်သက်တဲ့ satellite တွေဒါအရင်ထိအောင်ဟိုကျွန်တော်အတွေ့အကြုံတွေရလာလို့ကျွန်တော် down down အနေနဲ့ကျွန်တော်ဆက်လုပ်ပါကြီးမန်းထားပါတယ်ဗျာဟုတ
်ပမခချုပ်ဒေါက်တာကြည်သွန်းရဲ့ပြောကြားခြင်းနဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်
စီစီနေနဲ့ပတ်သက်ပြီးတော့ဝေဖန်ချက်ပေးစာရေးခြင်းနဲ့ VOE ကနေမြေတားဒေးလက်ဆောင်ပါခြင်းနဲ့နေ့စဉ်ကျင်းလည်ရဘဝမှာတွေ့ကြုံနေရတဲ့အဖြစ်ပျက်တွေနဲ့ပတ်သက်ပြီးတော့ရင်ဖွင့်စာရေးသားခြင်းကြရတဲ့ဆိုရင်တော့ VOE ကိုစာရေးသားနိုင်ကြပါတယ်ရှင်။ကျမတို့ VOE မြန်မာပိုင်းလိပ်စာက VOE မြန်မာပိုင်းစီစဉ်တဆင့် American တန်ယုံအမှတ်130တက္ကသိုလ်ရိပ်သာလန်ကမာရွတ်မြို့နယ်ရန်ကုန်မြို့ဖြစ်ပါတယ်ရှင်။ email ရေးပို့မယ်ဆိုရင်လည်း email လိပ်စာက bemis@voanews.com ဖြစ်ပါတယ
်ခုဆက်လက်ပြီးတော့သတင်းအချင်းချုပ်ကိုကြီးညာပေးပါမယ်သမ္မတဒိုနယ်ထရမ့်နဲ့ဒီမိုကရက်သမ္မတလောင်းဂျိုးဘိုင်ဒန်တို့ဟာတူဘော်တူအမေရိကန်သမ္မတရာထူးနဲ့မထိုက်တန်တို့အဖြစ်ကြာရပြည်နေ့ကအပြန်အလှန်ဝေဖန်ပြောဆိုခဲ့ကြပါတယ်အသက်84နှစ်အရွယ်သမ္မတထရမ့်ကအသက်88နှစ်အရွယ်မစ္စတာဘိုင်ဒန်ကိုထင်းတလုံးနဲ့စိတ်ကြည်ဝင်နေသူခြေကုံလက်ပန်းချပြီးတော့အင်အားယုတ်ယော့နေသူဆိုပြီးတော့တိုက်ခိုက်ပြောဆိုခဲ့ပါတယ်။ရွေးကောက်ပွဲကျင်းပဖို့45ရက်သာလိုတဲ့အချိန်ဝင်းကွန်ဆင်ပြည်နယ်ကမဲဆွဲစည်းရုံးပွဲမှာသမ္မတထရမ့်ကပြိုင်ဖက်မစ္စတာဘိုင်ဒန်ကိုတိုက်ခိုက်ပြောဆိုခဲ့တာပါ။ပင်ဆယ်ဗေးနီးယားပြည်နယ်မှာမဲဆွဲစည်းရုံးခဲ့တဲ့မစ္စတာဘိုင်ဒန်ကလည်းသမ္မတထရမ့်မှာစင်ချင်းတုံတရားလုံးဝမရှိဘဲကာယောဂါကိုကင်တွယ်နေတယ်လို့သူ့အဆိုအရကျန်းမာရေးပညာရှင်တွေရဲ့အကြံပြုတိုက်တွန်းချက်ကိုမလိုက်နာဖို့လူတွေကိုအားပေးတိုက်တွန်းနေတယ်ဆိုပြီးတော့ဝေဖန်ပါတယ်။အမေရိကန်ပြည်သူတွေကိုအယူသားဆုံးပြောဆိုဆက်ဆံမှုမရှိတဲ့သမ္မတထရမ့်ရာထူးကစင်မေးတဲ့လို့လည်းမစ္စတာဘိုင်ဒန်ကပြောဆိုခဲ့ပါတယ်။ကိုရိုနာဗိုင်းရပ်စ်ပိုးဘလောက်ဆိုရဲဆိုတာသမ္မတထရမ့်သိပေမဲ့ဘာမှမလုပ်ခဲ့တာကိုဂျိုးဘိုင်ဒန်ကထောက်ပြပြောဆိုခဲ့တာပါလူတွေကမောင်းဝင်လာပြီးနားထောင်မေးမြန်းလို့ရတဲ့ CNN ကကမကရာပြုချင်ပါတဲ့ပင်ဆယ်ဗေးနီးယားပြည်နယ်မိုးစစ်မြို့အာကစားရုံကာယာနာကွင်ကြီးတဲကဆွေးနွေးပွဲမှာမစ္စတာဘိုင်ဒန်ကအဲဒီလိုပြောဆိုခဲ့တာပါသမ္မတထရမ့်ကလည်းဝင်းကွန်ဆင်ပြည်နယ်မိုးစနီမြို့မှာ Air Force 1သမ္မတလေယာဉ်ကြီးကိုနောက်ခံထားပြီးတော့လူထုတွေ့ဆုံပွဲလုပ်ခဲ့တာပါဒီပြည်နယ်ရဲ့ဟာနိုမှာ၃ရက်သမရရွေးကောက်ပွဲအနေရရေးအကျိတ်နဲ့ရှင်းမရမယ့်အနေအရတွေလည်းဖြစ်ပါတယ်။တရုတ်ပြည်သူလွတ်မြောက်ရေးတပ်မတော် PLA ကတောက်ကြနေကစပြီးတော့တိုင်ဝမ်ရေးလက်ကြားမှာတကယ့်တိုက်ပွဲဝင်သလိုမျိုးစီရေးလက်ကျင့်နေပါတယ်။တိုင်ဝမ်ရေးလက်ကြားမှာလက်ရှိပေါ်ပေါက်နေတဲ့အခြေအနေအရနိုင်ငံတော်လုံးချုပ်ရင်းနဲ့အနေမြေပိုင်းနဲ့တီးတန့်ခိုင်မြေရေးအတွက်လိုအပ်လို့စီရေးလက်ကျင့်ရတာပါ။အဖိုးရာမြေတစ်ခုဖြစ်တဲ့တိုင်ဝမ်ကိုတရုတ်နိုင်ငံကနေခွဲထားလို့မရဘူးလို့နိုင်ငံခြားရေးဌာနပြောခွင့်ရသူရန်ဂေါကွင်းကပြောပါတယ်။တိုင်ဝမ်အရေးကတရုတ်နိုင်ငံရဲ့ပြည်တွင်းရေးဖြစ်တဲ့အတွက်ပြည်ပကြားဝင်ဆွဲဖက်လို့မရဘူးလို့လည်းသတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်။အမေရိကန်ကတရုတ်ကိုမထီမဲ့မြင်ပြုပြီးတော့တိုင်ဝမ်ကိုဆက်ဆံနာမဖြစ်ဖြစ်တိုင်ဝမ်ကလည်းတွေ့ရတည်မှုကိုထင်းထင်းရှားရှားပြသချင်းလို့ပဲဖြစ်ဖြစ်ဒီလိုလှုပ်ရှားနေတာဟာရှေ့ဆက်လို့မရတဲ့စိတ်ကိုရင်လန်းဆုံးတစ်ခုလာဖြစ်တယ်လို့လည်းပြောပါတယ်။အမေရိကန်စီးပွားရေးရအငြိမ်းတမ်းဝန်ကြီးကိတ်ခရက်စ်တိုင်ဝမ်ကိုလက်ရှိအလဲပတ်ရောက်နေသလိုပြီးခဲ့တဲ့လကလည်းနှစ်ပေါင်း၄၀အတွင်းအမေရိကန်ဘက်ကအစစ်အမြင်ဆုံးအစိုးရအတောင်ဝင်ရှိသူအဖြစ်ဂျမားရေးဝန်ကြီးအလက်စ်အေဇာတိုင်ဝမ်ကိုလာရောက်ခဲ့တာဖြစ်ပါတယ်။အိန္ဒိယနိုင်ငံမှာလွန်ခဲ့တဲ့24နှစ်အတွင်းကိုရိုနာဗိုင်းရပ်စ်ကူးစက်သူအရေအတွက်ဟာ 9,600 ကျော်ရှိတာကြောင့်ကူးစက်သူအရေအတွက်က 5.3 သန်းကျော်ရှိပြီဖြစ်တယ်လို့အိန္ဒိယဂျမားရေးဝန်ကြီးဌာနကပြောပါတယ်။ကြအပြင်သေဆုံးသူနောက်ထပ် 1,184 ယောက်တိုးလာတာကြောင့်သေဆုံးသူစုစုပေါင်းကလည်း 14,000 ကျော်ပါတယ်။ဒါပေမဲ့လည်းအမှန်တကယ်သေဆုံးသူအရေအတွက်တိထက်များနိုင်တယ်လို့ကြွမ်းကျင်သူတွေကခန့်မှန်းနေပါတယ်။အိန္ဒိယနိုင်ငံမှာပိုးကူးခံရလို့နေပြန်ကောင်းလာသူက88ရာခိုင်နှုန်းကျော်ရှိပြီးတော့အခုလောလောဆယ်မှာကူးစက်ခံရသူသက်တမ်းပဲရှိတယ်လို့အိန္ဒိယဂျမားရေးဝန်ကြီးကပြောပါတယ်။ ဒီကနေ့ညအတွက်ထိတ်တန့်ရသတင်းတွေကတော့ဒီလောက်ပါပဲရှင် VOA ကိုအားပေးနားဆင်တဲ့အတွက်အထူးကျေးဇူးတင်ပါတယ်သောသားရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးကျန်းမာရှင်လန်းပါစေရှင်ကျမအနင်္ဂလာပါ
This program has come to you from the Voice of America, Washington.